to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ View American တိုင်း2020ပြည်နယ်မလ20ရက်ထောက်ချာနေပနဲ့ကဲအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့ကနေ9.3 meter 30 40 48တကနေတိုက်ရိုက်ဖမ်းယူနိုင်တယ်လို့ View website burmese.viewnews.com နဲ့ Facebook Seminar View Burmese News ကပါတိုက်ရိုက်ထုတ်လည်ပေးနေပါပြီဒီကနေ့မနက်ကအစီအစဉ်မူကကျွန်တော်ရေမထွန်ပါသတင်းတွေကိုလည်းကြီးညာပေးသွားပါမယ်ဒီကနေ့တင်ဆက်မယ့်သတင်းလွှာတစ်ပုဒ်မှာကိုရိုနာဗိုင်းရပ်စ်ကုသဆေးစသက်အုံပြုဖို့အကြောင်းသမ္မတဒေါ်နယ်ထရမ့်ကဗာပြောပါတယ
် So chloroquine or hydroxychloroquine Now this is a common malaria drug It's also a drug used
for ကြာကမှာနားဆင်နိုင်ပါတယ်ဒီသတင်းနဲ့အတူကိုရိုနာဗိုင်းရပ်စ်ကုသမှုကြောင့်မလေးရှားကမြန်မာနဲ့လေကြောင်းပြန်သန်းမှုတွေရပ်ဆိုင်းလိုက်တာမြန်မာနိုင်ငံမှာရောဂါကူးကူးစက်မှုမရှိသေးပေမဲ့လည်းအတက်နိုင်ဆုံးလူတွေအင်ကနေအလုံးလုံးကြဖို့ကျမရဲ့ပညာရှင်တွေကတိုက်တွန်းတာစတဲ့သတင်းလာတွေကိုတင်ပြပေးသွားပါမှာပါ။ပတ်စင်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့ဥပောင်ခေရဲ့သတင်းသုံးသပ်ချက်ကျမရဲ့ကဏ္ဍနဲ့တိုင်းရင်းသတင်းလာတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။သတင်းလာတွေမတိုင်ခင်တော့တောက်ကြနေမယ့်ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကြီးညာပေးပါမယ်ခင်ဗျာ။နိုင်ငံရေးအကြောင်းညှိနှိုင်းဆောင်ရွက်မှုတွေမရှိဘူးဆိုရင်ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာသူကမ္ဘာသားတွေတန်းတဲ့အခြေအသက်ဆုံးရှုံးရနိုင်တယ်လို့ကုလသမဂ္ဂအရွေးမှုချုပ်အန်တိုနီယိုဂူတာရက်စ်ကကြေညာပရင်းတွေကသတိပေးလိုက်ပါတယ
် If you let the virus spread like wildfire especially in the most vulnerable regions of the world it would kill millions of people
ကုကန်ဆွေရနေပါတဲ့ဒေသတွေမှာကိုရိုနာဗိုင်းရပ်စ်တော်မီလို့ပြန့်နှံ့သွားတာကိုခွင့်ပေးလိုက်မယ်ဆိုရင်လူတွေတန်းတဲ့အခြေအသက်ဆုံးရှုံးကြရပါလိမ့်မယ် virus ကိုမပြအောင်ထိန်းလို့ရတယ်ဆိုရင်ကျွန်တော်တို့ထိန်းကိုထိန်းရပါမယ်လို့အတွင်းမှကြုတ်ကတည်းက3ပြပြောကြားသွားတာပါဒီအချိန်ကကမ္ဘာလူသားတွေအကြက်တဲကြာရောက်နေခြင်းဖြစ်ပြီးစီစီလုံးလုံးရှိကြဖို့လိုအပ်တဲ့နေရာလည်းဆိုပါရယ်အခုကြုံတွေ့နေရတဲ့ကျမကြီးကပေးကြီးဟာတနေရာကကျမကြီးစနစ်တစ်ခုစီးပောက်သွားတာနဲ့စနစ်ကြီးတစ်ခုလုံးကိုပျက်စီးသွားစေနိုင်တဲ့ကပေးတစ်ခုပါလို့လည်းသူက3ပြလိုက်တာပါယောဂတိုက်ဖြည့်ချိကရာမှာအဆင့်30နဲ့လှုပ်ဆောင်မှုတိုက်တွန်းခဲ့ပါရယ်အခုကြုံတွေ့နေရတဲ့ကမ္ဘာကျမကြီးအရေးပေါ်အခြေအနေကိုပထမဆုံးဖြေရှင်းဖို့အဲ့ဒီနောက်လူမှုအဖွဲ့အစည်းတွေပေါ်တက်ရောက်တဲ့ဒဏ်ကိုကုစားဖို့နဲ့စီးပွားရေးနယ်လန်ထားရေးလှုပ်ဆောင်ဖို့တို့ကိုတိုက်တွန်းခဲ့ပါရယ်ခင်ဗျကမ္ဘာတဝန်းကူးစက်ပြန့်နေတဲ့ COVID-19 ကမ္ဘာကပ်ဘေးရောဂါကြီးကြောင့်သေဆုံးသူတွေနဲ့ရောဂါပိုးကူးစက်သူအရေအတွက်တွေနိုင်ရင်အများတိုးလာနေတာမှာဒီကမ္ဘာလုံးအတိုင်းအတာနဲ့သေဆုံးသူအရေအတွက်ကြာတာပရိနေအထိ9800ကျော်ရှိသွားပြီဖြစ်ပါတယ်။ဒီကမ္ဘာလုံးအတိုင်းအတာနဲ့ရောဂါပိုးကူးစက်နေသူအရေအတွက်ကတော့အခုချိန်ထိ3,400ကျော်သွားပါပြီ။ American ပြည်ထောင်စုမှာကြာတာပရိနေအထိသေဆုံးသူအရေအတွက်184ဦးရှိသွားခဲ့ပြီးရောဂါပိုးကူးစက်သူအရေအတွက်ကတော့12,000နီးပါးရှိလာနေပါပြီ။လက်ရှိအချိန်မှာယောဂါပိုးကူးစက်သေဆုံးမှုအများဆုံးဖြစ်နေတာကတော့ဥရောပတိုက်ဖြစ်ပါတယ်။ကြာတာပရိနေအထိအီတလီနိုင်ငံမှာသေဆုံးသူအရေအတွက်ဟာတရုတ်နိုင်ငံထက်ကျော်လွန်သွားပြီလို့ဆိုပါတယ်။ဒီဗိုင်းရပ်စ်ပိုးစတင်တွေ့ရှိတဲ့တရုတ်နိုင်ငံမှာကြာတာပရိနေကယောဂါပိုးကူးစက်သူတယောက်မှမရှိခဲ့ကြောင်းပြောလိုက်တဲ့အချိန်တည်းမှာပဲဥရောပတိုက်နဲ့အမေရိကန်ပြည်ထောင်စုတို့မှာဒီယောဂါကြောင့်သေဆုံးကူးစက်သူအရေအတွက်တည်းအခြေအနေမြင့်တက်နေတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ဘေးရောဂါကြီးကြောင့်စီးပွားရေးလုပ်ငန်းတွေအထိလာတာနဲ့အမျှအမေရိကန်နိုင်ငံတွင်ပြီးခဲ့တဲ့တစ်ပတ်တွင်အလုံးလက်မဲ့ခံစားခွင့်တောင်းသူဦးရေတဟုန်တို့မြင့်တက်သွားခဲ့ပါတယ်။ပြီးခဲ့တဲ့အပတ်မတိုင်ခင်တစ်ပတ်ကအလုံးလက်မဲ့ခံစားခွင့်ရှောက်ထားသူ9,800ကနေအခုခါ28,100ချီရှိလာခဲ့တယ်လို့အမေရိကန်အလုံးသမားဝန်ကြီးဌာနကကြေညာပရင်းကပြောပါတယ်။စီးပွားရေးပညာရှင်တွေကမလကုံမှာအမေရိကန်လူသားတသန်းကျော်အလုံးဆုံးရှုံးကြရလိမ့်မယ်လို့ခန့်မှန်းထားတာပါ။ဆိုင်တွေပိတ်လုပ်ငန်းတွေရပ်ဆိုင်ရမယ့်အခြေအနေရှိတာကြောင့်ကွန်ပဏီသားဆိုင်ဟိုတယ်နဲ့စားသောက်ဆိုင်လုပ်ငန်းတွေကနိုင်စားတွေလုပ်သားတွေအလုပ်လက်မဲ့ဖြစ်မဲ့အခြေအနေကိုအများဆုံးရင်ဆိုင်ကြရတယ်လို့လည်းဆိုပါတယ်ဗိုင်းရပ်စ်ကူးစက်မှုထိန်းချုပ်ရေးအတွက်ပြည်내တဲ့ဒေသခံအာဏာပိုင်တွေကလည်းဒီလုပ်ငန်းတွေပိတ်ပစ်ဖို့အမိန်ပေးလာတဲ့အခြေအနေလည်းရှိပါတယ်ဗာဂျီးနီးယားပြည်내မှာအလုပ်လက်မဲ့ခံစားခွင့်ရှောက်ထားသူအစ33,000မြင့်တက်သွားခဲ့ပြီးပစ်ဆယ်ဗေးနီးယားပြည်내နဲ့ကလိုရာဒိုပြည်내တွေမှာအစ20မြင့်တက်သွားခဲ့ပါတယ်ခင်ဗျာ
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ light meter 32 kHz 9335 light meter 40 kHz 9839 light meter 48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာ light meter 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တာရဲ့တောက်ကြနေမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာဖြစ်ပါတယ်မြန်မ မြန်မာနိုင်ငံရဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်တားဆီးရေးလုပ်ငန်းတွေမှာအသုံးပြုဖို့စီးရုံ3ဝစ်စုံ8000ကိုပို့ဆောင်ခဲ့ပြီးတဲ့နောက်တောင်ကိုရီးယားစစ်တပ်ဘူးလေယာဉ်စီဆိုးမျိုးကိုပြန်လည်ရောက်ရှိလာခဲ့ပြီလို့ရုံးဟသတင်းဌာနကပြောပါတယ်တောင်ကိုရီးယားလေတပ်တည်ယူပို့ဆောင်ရေးလေယာဉ် C-130J နစီဟာမြန်မာနိုင်ငံကိုအရက်ပတ်သုံးပစ္စည်းတွေတည်ယူပို့ဆောင်ပေးခဲ့တဲ့ပထမဆုံးလေယာဉ်တွေဖြစ်တယ်လို့လည်းဆိုပါတယ်တောင်ကိုရီးယားကာဝေးဝန်ကြီးဌာနရဲ့အဆိုအရဝစ်စုံတွေကိုစီးရုံ3ဝစ်စုံထုတ်လုပ်တဲ့ကုမ္ပဏီတစ်ခုကနေကိုရီးယားဆိုရကဝယ်ယူခဲ့တာဖြစ်ပြီးမြန်မာနိုင်ငံတဝါကိုရိုနာဗိုင်းရပ်စ်စစ်ဆေးရာနေရာတွေမှာအသုံးပြုဖို့လွှဲပြောင်းပေးမယ်လို့လည်းဆိုပါရယ်စစ်လေယာဉ်တွေအသုံးပြုရတာကကိုရိုနာဗိုင်းရပ်စ်ကြောင့်ကိုရီးယားလေကြောင်းလိုင်းရဲ့မြန်မာနိုင်ငံခီးစင်တွေကိုဖျက်သိမ်းထားရလို့အသုံးပြုရတာဖြစ်တယ်လို့ဗိုင်းရပ်စ်ပြန့်ပွားမှုအရေးကြီးအခြေအနေကိုတောင်ကိုရီးယားဆိုရအနေနဲ့သိမြင်တာကြောင့်လည်းဖြစ်တယ်လို့ဆိုပါရယ်ဗိုင်းရပ်စ်ပြန့်နှံ့မှုကိုအပြင်းထန်ဂျပန်ထိန်းချုပ်ခဲ့ရတဲ့တောင်ကိုရီးယားနိုင်ငံမှာကူးစက်မှုပေါင်း 8,500 ကျော်ရှိခဲ့ပြီးသေဆုံးသူ92ဦးရှိခဲ့ပါတယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာကိုတားဆီးရဲ့အစိပ်ပိုင်းတရက်ဂျပန်မှုအဖြစ်အိန္ဒိယပြည်သူတွေဥဆောင်ကျင်းပမဲ့ Curfew Sunday တင်းနှင်းကနေတရက်အိမ်ပြေမထွက်လှူရှားမှုမှာပါဝင်ဆင်နွှဲကြဖို့အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီကတိုင်းပြည်ကိုစော်ဩလိုက်ပါတယ်အိန္ဒိယနိုင်ငံမှာဗိုင်းရပ်စ်ကူးစက်မှုတဖြည်းဖြည်းချင်းတိုးလာတဲ့အနေနဲ့အမျှဒီရောဂါကူးစက်မှုကိုတထိန်သိမ့်သိမ့်သိမ့်နဲ့ယတိပြတ်စိတ်ထားပြီးတွန်းလှန်သွားဖို့အိန္ဒိယဝန်ကြီးချုပ်ကပြည်သူတွေကိုမိန့်ခွန်းပြောကြားတိုက်တွန်းလိုက်တာပါလက်ရှိအချိန်ဒီအိန္ဒိယနိုင်ငံမှာကူးစက်မှုပေါင်း183ခုတွေ့ရှိခဲ့ပြီးအသက်ရှူလမ်းကြောင်းဆိုင်ရာရောဂါနဲ့လူလေးဦးသေဆုံးခဲ့ပါတယ်တခြားတိုင်းပြည်တွေနဲ့နှိုင်းစာရင်အိန္ဒိယနိုင်ငံတွင်ကူးစက်မှုနှုန်းနှဲပါတည်ပြီးပေမဲ့လည်းဒီအရေအတွက်ဟာတကယ်ဖြစ်ပွားမှုနှုန်းကိုထင်ရှားခြင်းမရှိဘူးလို့လူထုကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေကပြောပါရယ်အခုချိန်ထိအိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါဆန်းသက်စစ်ဆေးနိုင်တာအလွန်တရာနည်းပါးလွန်လာပါရယ်ဒါကြောင့်ကူးစက်မှုအရေအတွက်အလွန်တရာထိုးတက်သွားတာမျိုးကိုကြုံတွေ့ရနိုင်တယ်လို့လည်းကြွမ်းကျင်သူတွေကကြိုတင်သတိပေးထားတာပါဒီနေ့ကနေနေ့မနေ့ခုနိုင်ကနေ9နိုင်အတွင်းပြည်သူတွေကိုအိမ်မာနေကြဖို့တိုက်တွန်းရင်ဝန်ကြီးချုပ်မိုရီကဒီနေ့ကနေ့တရက်အိမ်ပြန်မထွက်တဲ့လှုပ်ရှားမှုဟာပြည်သူတွေအတွက်ပြည်သူတွေကဆောင်ရွက်ကြတာဖြစ်ပါတယ်For the people and by the people, လို့လည်းတင်စားပြောဆိုသွားခဲ့ပါရခင်ဗျာ Direct from Washington, the voice of America, the VOA. တောက်ကြနေမနဲ့နောက်ဆုံးရသတင်းတွေအပြီးအခုတော့သတင်းဆောင်မတွေကိုဆက်လက်နားဆင်ကြရအောင်ပါခင်ဗျာ
Coronavirus ကူးစက်ခံရမှုကိုကုသဖို့ဆေးတွေ့ရှိပြီလားဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်ပြောကြားထားတဲ့သတင်းကိုတင်ပြလိုပါရယ်။ငယ်ဖြားရောဂါကုသမှာအဆုံးပြတဲ့ chloroquine ဆေးဟာကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်ပေါ်လာနိုင်တဲ့ COVID-19 ရောဂါကုသမှာပြုနိုင်ဖို့အတွက်အမြန်ဆုံးရရှိနိုင်အောင်လုပ်ဆောင်နေတယ်လို့ American သမ္မတဒေါ်နယ်ထရမ့်ကပြောကြားထားပါရယ်။ဆေးနာမည်အပြည့်စုံကတော့ hydroxychloroquine ဖြစ်ပြီးငယ်ဖြားရောဂါနဲ့အဆင်းမြင့်ကြိုက်ခဲတဲ့ဝေဒနာတွေကိုကုသတဲ့နေရာမှာသုံးတဲ့ဆေးဖြစ်ပါရယ်။ကိုရိုနာဗိုင်းရပ်စ်ကကွယ်ဆေးတွစ်စီရေးကိုလည်းအပြင်းထန်ဆန်းသက်နေပြီဒါကတော့နောက်ဆယ်နှစ်လောက်မှမှအသုံးပြုနိုင်မှာဖြစ်တယ်လို့လည်းဆိုပါရယ်။အဲလောလောဆယ်မှာကုသနိုင်တဲ့ဆေးတွစ်စီကပုံမှုအရေးကြီးနေတာပါ။သမ္မတဒေါ်နယ်ထရမ့်ကတော့သူအခုညွန်တဲ့ငှက်ဖြားဆေးဟာစိတ်အလားအလာကောင်းတယ်လို့ကြားသတင်းနဲ့မွန်လိုင်းပိုင်းပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားသွားတာဖြစ်ပါရယ်
။ A drug called chloroquine and some people would add to it hydroxychloroquine
ဆေးတချို့ကတော့ hydroxy ဆိုတဲ့စကားနဲ့တွဲပြီးပြောတယ် hydroxychloroquine လို့ခေါ်ကြပါတယ်ဆိုတော့ chloroquine ဒါမှမဟုတ် hydroxychloroquine ပေါ့ရအခုဒါဟာနှစ်ဖြားဆေးအတွက်အများဆုံးပြုရတယ်ပြင်းထန်တဲ့အဆင်းမြင့်ကိုက်ရောဂါအတွက်လည်းပဲဒီဆေးရဲ့ပုံစံခွဲတစ်မျိုးကိုသုံးကြပါတယ်ဒီအတွက်စံသက်စစ်စစ်မှုတွေအများကြီးပြုလုပ်ဖို့လိုအပ်ပါသေးတယ်ပုံစံခွဲအမျိုးမျိုးလည်းရှိတယ်သိပ်ပြင်းထန်တဲ့ဆေးဖြစ်ပါတယ်အစောပိုင်းရလဒ်တွေကတော့အင်မတန်အတက်ဆရာကောက်ပါတယ်ဒီဆေးကိုအများဆုံးရရှိနိုင်အောင်ဆောင်ရွက်ဖို့ကျွန်တော်လှုပ်ဆောင်နေပါတယ်လို့ဒေါ်နယ်ထရမ့်ကပြောသားတာဖြစ်ပါတယ်ဒါပေမဲ့ FDA လို့ခေါ်တဲ့စားသောက်ကုန်နဲ့ဆေးဝါးဌာနအကြီးအကဲစတီဗန်ဟန်ကတော့ကလိုရိုကင်းဆေးဟာ COVID-19 ရောဂါကုသရမှာထိရောက်မှုရှိရဆိုတဲ့ရွေးမှားတဲ့မျှော်လင့်ချက်မျိုးမပေးလိုဘူးလို့ပြောပါတယ်တကယ်တော့ COVID-19 ကိုကုသတဲ့နေရာမှာအဆုံးပြုနိုင်တဲ့ဆေးကိုလောလောဆယ်ဘယ်မှမှမတွေ့ရှိသေးပါဘူးသမ္မတဒေါ်နယ်ထရမ့်ကလည်းဒီနေရာမှာတော့သူ့ရဲ့လေသံကိုအခုလိုလျှော့ပြောသွားတာတွေ့ရပါတယ်
။ Clinical trials are already underway for many new therapies and we're working on scaling these to allow many more Americans to access
ပြောင်းလဲဖြစ်စင်နိုင်တဲ့ဆေးဖြစ်နိုင်တဲ့ game changer ဖြစ်နိုင်တဲ့မဖြစ်ဖက်လဲနေနိုင်တယ် or maybe not သမ္မတဒေါ်နယ်ထရမ့်ကအဲ့လိုပြောသွားတာဖြစ်ပါတယ်။ကျန်းမာရေးဆိုင်ရာအကြီးအကဲတွေကလည်းဒီဆေးရဲ့စိတ်ချရမှုထိရောက်မှုကိုစနစ်တကျပြုလုပ်ဖို့လိုအပ်တယ်လို့ပြောနေကြတာပါ။စတီဗန်ဟန်ကပဲ ဒီဆေးကိုသူတို့ FDA အနေနဲ့တည်ဝင်အသိမှတ်မပြုရသေးဘူးလို့လည်းဆိုပါတယ်။ဒီဆေးဟာကိုရိုနာဗိုင်းရပ်စ်ရောဂါကုသရနေရမှာအဆုံးတည်းပြီးဆိတ်ရှားရပြီလို့သိပ္ပံပညာရှင်တွေအများစုကသဘောတူအတည်ပြုတာမရှိသေးပေမဲ့ဒီဆေးကိုတရုတ်နိုင်ငံနဲ့ပြင်သစ်နိုင်ငံတို့မှမကြခင်ကလူနာတချို့ကိုကုသတဲ့နေရာမှာအဆုံးပြုခဲ့ပြီးအင်မတန်အလားအလာကောင်းတယ်လို့သိပ္ပံပညာရှင်တချို့ကပြောကြောင်း AFP သတင်းတစ်ပုဒ်ကရေးသားထားပါတယ်။ကိုရိုနာဗိုင်းရပ်စ်ဟာလူအများအပြားအတွက်တော့ဖျားတာချုံဆိုးတာလောက်စတဲ့ရောဂါလက္ခဏာအသေးမွှားလေးဒါမှမဟုတ်အတော်သင့်လောက်သာပြသနိုင်မှာဖြစ်ပြီးတချို့အထူးသဖြင့်အသက်အရွယ်ကြီးရင်သူတွေနမိုနီးယားအဆုတ်ရောဂါလိုကျန်းမာရေးပြဿနာဖြစ်နေသူတွေအတွက်ကတော့ရောဂါလက္ခဏာပိုပြီးပြင်းထန်နိုင်ပါတယ်။လူအများစုဟာဒီဗိုင်းရပ်စ်ကူးစက်ခံရရကပြန်လည်သက်သာနိုင်ပါတယ်။ WHO ကကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့အပြောအရသိပ်မပြင်းထန်တဲ့လူနာတွေအဖို့နှစ်ပတ်အတွင်းပြန်လည်သက်သာနိုင်ပြီးပြင်းထန်တဲ့လူနာတွေအတွက်ကတော့ပြန်လည်သက်သာဖို့ရသက်သာသုံးဘက်ကနေ6ဘက်အထိကြာမြင့်နိုင်ရလို့ပြောကြောင်း AP သတင်းတစ်ပုဒ်ကကိုကဖော်ပြထားပါတယ်ကျွန်တော်ကြောစမ်းသားပါခင်ဗျာ
မြန်မာလူမျိုး9သိန်းနဲ့မနေအလုပ်လုပ်ကင်နေကြတဲ့မလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ900လောက်ရှိသွားပြီမို့ဗလီဝိပြုစုတောင်းပွဲတက်ခဲ့သူတွေထဲမှာပါဝင်ခဲ့တဲ့ရိုဟင်ဂျာ2000ထဲမနေကိုရှာဖွေစစ်ဆေးမှုတွေပြုလုပ်နေတယ်လို့မလေးရှားနိုင်ငံကနေမြန်မာနိုင်ငံကိုထွက်တဲ့လေကြောင်းလိုင်းတွေကိုလည်းမတ်လ16ရက်နေ့ကနေစပြီးပိတ်ပင်လိုက်ပါပြီမလေးရှားနိုင်ငံရဲ့နောက်ဆုံးအခြေအနေတွေကိုတင်ပြလိုပါတယ်။မလေးရှားနိုင်ငံမှာဖေဖော်ဝါရီလ28ရက်နေ့ကနေမတ်လ1ရက်နေ့အထိကွာလာလမ်ပူမြို့စီရီပတ်တလင်းဗလီမှာကျင်းပခဲ့တဲ့အစ္စလမ်ဘာသာရေးစုတောင်းပွဲတက်ရောက်လာခဲ့သူ 16,000 ကျော်တဲက513ဦးဟာကူးစက်မြန်တဲ့ကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကူးစက်နေတာကိုစစ်ဆေးတွေ့ရှိသွားခဲ့ပြီးတဲ့နောက်မလေးရှားအာဏာပိုင်တွေကဘာသာရေးပွဲတက်ရောက်ခဲ့သူအားလုံးကိုအရေးပေါ်ဆစ်ဆစ်မှုတွေလုပ်ခဲ့ပါတယ်ဒီထဲမှာမြန်မာပြည်ရခိုင်ပြည်နယ်ဘက်ကနေလာရောက်နေထိုင်နေကြတဲ့ရိုဟင်ဂျာ2000ကိုလည်းယောဂဘုဆစ်ဆင်းမှုတွေစီစဉ်လုပ်ဆောင်နေတဲ့အကြောင်းထိုင်းနိုင်ငံရဲ့နေရှင်သတင်းမှာဖော်ပြပါတယ်မလေးရှားနိုင်ငံမြန်မာတိုင်ရုံးကိုကိုးစားပြုပြီးမလေးရှားနိုင်ငံကမြန်မာတွေကိုအကူအညီပေးနေတဲ့ကိုတီးယားမောင်မောင်ကတော့မလ16ရက်နေ့မှာလေကြောင်းလိုင်းတွေပိတ်ပစ်လိုက်တဲ့အကြောင်းကိုအခုလိုပြောပြပါတယ
်ဒီနေ့သတင်းကတော့900ပြည့်သွားပြီမှာနောက်ထပ်130ထပ်တိုးတယ်မနေ့ကကြည့်တော့990ပေါ့
ဟုတ်
တယ်130ဒီနေ့ထပ်တိုးတော့900ပြည့်သွားတာပေါ့ဒီနေ့အခြေအနေအရဆိုရင်တော့သူကဒီလေချောင်းလိုက်နေရစအကုန်လုံးပိတ်လိုက်ပြီးတော့ဒီအထွက်လည်းပေးမထွက်တော့ဘူးဒီနိုင်ငံကနေပြီးတော့ဘယ်သူမှလေချောင်းလိုက်နေပါပိတ်လိုက်တယ်ပိတ်လိုက်တယ်ဆိုတော့ဘယ်မှဟိုသာထွက်ခွာဝင်မရှိတော့ဘူးပေးမထွက်တော့ဘူးပေးမထွက်တော့ဘူးခုလောလောဆယ်ကျွန်တော်တို့မြန်မာပြည်ကိုပြန်မဲ့လေချောင်းလိုက်သုံးခုပေါ့မလေးရှားလေချောင်းလိုက်ရဲ့အဲအရှာရဲ့နောက်မာလင်းတို့လေချောင်းလိုက်ရဲ့အဲလေချောင်းလိုက်နေပါအကုန်လုံးပိတ်တယ်ဆိုတော့ကျန်တဲ့လေချောင်းလိုက်နေပါအကုန်ဒီပိတ်လိုက်တာပေါ့ငကုံကတော့ဒီအဝင်းလေးကသူကလက်မခံတာဒီထွက်မဲ့လူတွေအတွက်ကိုတော့လက်ခံထားတဲ့သူပဲမဲ့ဒီနေ့မနေ့6:45ပေါ့အဲအရှာနေရရနေပြီးဆက်ပြီးတော့ဟိုပြန်မဲ့လူတွေလေစိတ်သွားတဲ့အချိန်ကဆက်ပြီးတော့ဒီနေ့ဖိတ်လိုက်တာပေါ့
မလေးရှားနိုင်ငံကကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားခဲ့တဲ့နေရာဖြစ်တဲ့ဗလီတက်တဲ့နေရာမှာပါဝင်တဲ့ရိုဟင်ဂျာ2000ထက်မနည်းကိုလည်းစစ်ဆေးတာလိုက်လံရှာဖွေတာစစ်စစ်တာတွေလှုပ်လာတာနဲ့ပတ်သက်လို့မေးကြည့်တဲ့အခါမှာတော့
ဗလီတက်တာတော့ဒီညာသွားပြင်ရိုဟင်ဂျာတွေညာသွားပြင်တက်ကြတယ်ဆိုတော့မွတ်စလင်မျိုးမွတ်စလင်ဘာသာဝင်တွေဖြစ်နေတဲ့အခါကျတော့ဒါပေမဲ့အဲ့ထဲမှာသူတို့ပါသွားတယ်မပါသွားတယ်ဆိုတော့ကျွန်တော်တို့အသိကြမယ်ပြီးခဲ့တဲ့ရက်ကလူ1000ကျော်သူအစည်းအဝေးပွဲတစ်ခုရှိတယ်လीသူတို့ဒီသူအစည်းအဝေးပွဲမှာအဲ့မှာရိုဟင်ဂျာတွေပါသွားတယ်မပါသွားတယ်မသိသူတို့စစ်တယ်ပြုတယ်ဆိုတာကလည်းတန်တရားရှိလို့သူတို့အစည်းအဝေးပွဲမှာပါတဲ့သူတွေဖြစ်နိုင်တဲ့အနေအထားရှိလို့ဒါစစ်တာဖြစ်နေမယ်နဲ့သူ
အခုဆိုရင်မလေးရှားနိုင်ငံမှာစားတောက်ဆိုင်တွေကခုံတွေမှာတောင်ထိုက်စားတာတွေကိုမလုပ်ခိုင်းတော့ဘူးလို့လည်းဆိုပါတယ
်သူကတော့ဒီဟာနဲ့ပတ်သက်ပြီးတော့တော်တော်လေးလိုက်ပြီးဆောင်ရွက်နေတဲ့အနေအထားမျိုးတွေတွေ့ရတယ်ပေါ့နော်နောက်ပြီးတော့ဒီနိုင်ငံမလေးရှားနိုင်ငံရဲ့ရဲဌာနတွေကိုလည်းအကုန်လုံးသူတို့ညွှန်ကြားထားပြီးတော့ဒီလူစုလူဝေးဟိုဟာမဖြစ်ဖို့စားတောက်ဆိုင်တွေမှာဆိုလို့ရှိရင်လည်းကျွန်တော်တို့ကိုယ်အိမ်ကိုပဲကိုထုတ်ပြီးတော့ယူသွားခိုင်းနေပေါ့နော်ဒီမှာခုံတွေခင်းပြီးတော့တိုင်တွေမှာထိုင်စားတဲ့ဟာမျိုးတွေကိုလုံးဝလက်မခံတော့ဘူ
းမလေးရှားနိုင်ငံမှာဘာသာရေးပွဲတက်ရောက်ခဲ့သူတွေကကိုရိုနာဗိုင်းရပ်စ် COVID-19 နဲ့လူတွေတိတ်ဆုံးသွားခဲ့ပြီးတဲ့နောက်မလေးရှားအနာပိုင်တွေကလူ1000ကျော်စုဝေးခဲ့တဲ့ဗလီကိုရက်အကတ်အမရှိပိတ်ထားလိုက်ပါတယ်ရိုဟင်ဂျာအတိုင်းပိုင်းတွေကတချို့ကတော့တရားဝင်စာရွက်စာတမ်းကိုင်ဆောင်ထားတာမဟုတ်တာကြောင့်ကိုရိုနာဗိုင်းရပ်စ်ကိုစစ်ဆေးခံဖို့တွတ်ဆုပ်နေကြတယ်ဆိုပြီးမလေးရှားနိုင်ငံရဲ့သတင်းတွေမှာဖော်ပြနေပါတယ်ရိုဟင်ဂျာတွေကိုမလေးရှားနိုင်ငံကရှာဖွေနေရခြင်းဟာမလေးရှားနိုင်ငံမှာရိုဟင်ဂျာတွေကို တရားဝင်နေထိုင်ခွင့်ပေးထားတဲ့သူတွေထက်တရားမဝင်ခိုးဝင်နေထိုင်နေသူတွေကများလာကြောင်းဗိုင်းရပ်စ်ပိုးစစ်ဆေးနိုင်ဖို့အတွက်အစိုးရအတွက်စိန်ခေါ်မှုတွေရှိနေတယ်လို့လည်းမလေးရှားနိုင်ငံရဲ့သတင်းတွေမှာဖော်ပြနေပါတယ်။မလေးရှားနိုင်ငံမှာလာရောက်နေထိုင်နေကြသူရိုဟင်ဂျာဥယျာဉ်သသိန်းကျော်ရှိနေတယ်လို့လည်းမလေးရှားအစိုးရကခန့်မှန်းထားပါတယ်။ကျမအေးအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
ကမ္ဘာကရောဂါ COVID-19 မြန်မာနိုင်ငံမှာအခုချိန်ထိကူးစက်မှုလူနာတရဝင်းအစရင်အရာမရှိသေးပေမဲ့လို့ကူးစက်ပြန့်ပွားမှုမရှိစေရအောင်ပွဲလမ်းသဘင်တွေမကျင်းပါဘူးလူထူထပ်တဲ့နေရာတွေမှာမဆူဝေးကြဘူးနဲ့မလိုအပ်ဘူးဆိုရင်အပြစ်မထွက်ကြဘူးနောက်လုပ်ငန်းခွင်တွေမှာမလုပ်ကြဘဲနဲ့အိမ်ကနေပဲအလုပ်လုပ်ကြဖို့ကျန်းမာရေးပညာရှင်တွေကမြန်မာပြည်သူတွေကိုတိုက်တွန်းပါတယ်ကူးစက်မှုတန်ရလူနာနောက်စောင့်ကြည့်လူနာတွေကိုလည်းစနစ်တကျကျန်းမာရေးစောင့်ရှောက်မှုပေးနေတယ်လို့ပြည်သူတွေဘက်ကလည်းကျန်းမာရေးအသိရှိရှိနဲ့ကမ္ဘာကျန်းမာရေးအဖွဲ့ WHO ရဲ့ပညာပေးမှုတွေမြန်မာကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေကိုလိုက်နာပေးကြဖို့တိုက်တွန်းပါတယ်အခုဆိုရင်လည်းကျန်းမာရေးပညာပေးလုပ်ငန်းတွေကိုလူလူတဲ့အထိတိုက်ရိုက်မဆင်းတော့ဘဲသတင်းမီဒီယာတွေကနေတဆင့်ပညာပေးနိုင်မှုစူးစမ်းနေကြပါတယ်လို့လူလူကိုကျန်းမာရေးအသိပညာပေးနေတဲ့အထွေထွေယောဂါကုအထုကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကအခုလိုပြောပါတယ်
မြန်မာပြည်မှာလည်းကျွန်တော်တို့ကအဲ့ဒီလိုအစီအစဉ်တွေအကုန်လုံးလက်ဟိုဆောင်ရွက်နေတာရှိတယ်ပေါ့နော်အဲကျွန်တော်တို့ private အဲကျောင်းတွေပါညွှန်ကြားချက်ထွက်ပြီးတခါလာသူသက်ဆိုင်ရာအဲဟိုဌာနလိုက်မပိတ်သိမ်းနေတာရှိတယ်ဥပမာကျွန်တော်တို့ဆိုရင်ဒီကျွန်တော်ထင်တယ်အခုကနေစပြီးရောဒီလကုံကြီးကိုအကုန်လုံးဟိုရပ်ထားပြီးတော့ဒီကူးစက်နိုင်တဲ့အနေအထားကိုကာကွယ်ကာစီတာဖြစ်တဲ့အတွက်ဟိုဒီလူတွေလည်းပူးပေါင်းပါဝင်မှုလည်းလိုအပ်ပါတယ်ဒါကိုဘယ်လိုပြောမလဲအဲလက်ခံဖို့ပေါ့နော်လက်ခံဖို့လည်းလိုအပ်ပါတယ်လို့ပြောချင်တယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကလုပ်ငန်းခွင်တွေပေါ့နော်ဆရာအခုဆိုလို့ရှိရင်တော့ဒီ work from home ပေါ့အိမ်ကနေအလုပ်လုပ်တာနောက်ပြီးတော့ဒီ telework တွေစပြီးတော့လုပ်ကြတယ်ပေါ့နော်ဒီဘက်မှာလည်းအခုဆိုလို့ရှိရင်အတန်လွင့်ဌာနတွေပါဒီလိုမျိုးဒီအလုပ်တွေစပြီးလုပ်ကြပြီးသတင်းထားအခုဆိုလို့ရှိရင်ဒီဗမာပြည်မှာဆိုလို့ရှိရင်တချို့သတင်းဌာနလူတွေလုပ်ကြပြီပေါ့နော်ဆိုအဲ့ဒီလိုမျိုးဒီလုပ်ငန်းခွင်နဲ့ပတ်သက်ပြီးတော့ဆရာဒီလုပ်ငန်းရှင်တွေကိုရောဝန်ထမ်းတွေကိုရောပေါ့နော်ဒီအလုပ်နဲ့ပတ်သက်ပြီးတော့တချို့စိန်ခေါ်မှုတွေလည်းအများကြီးရှိနေတာတွေလည်းရှိတယ်ဒါပေမဲ့ကျန်းမာရေးအရာလိုအပ်ချက်အရာလုပ်ရတဲ့ဒီအတွေ့အကြုံအစ်တစ်ခုပေါ်မှာဆရာဗာများပညာပေးစကားပြောချင်တာရှိပါလဲရှင်
။အဲဒါကတော့ကျွန်တော်တို့နေ့ပြောရင်ဒီပန်ဒမစ်ဖြစ်နေတဲ့ယောဂါတွေကကိုယ့်ရဲ့နိုင်ငံကိုဝင်ရောက်လာခြင်းမရှိအောင်ရောက်ရှိလာရင်လည်းဒီမြန်မာပြည်သူလူထုတွင်တက်နှက်မှုမရှိအောင်ဒါအကောင်းဆုံးလုပ်နေတဲ့နည်းလမ်းတွေပဲဖြစ်တယ်လို့လည်းကျွန်တော်တို့ယုံကြည်တယ်။အဲ့လိုပဲလူတွေအားလုံးကလည်းဒါကိုအသိရှိဖို့လိုတယ်ပေါ့နော်။ဒါတင်ကျွန်တော်တို့စဉ်းစားပြရမှာကတော့ခုနကပြောလို့တနေ့လှုပ်တနေ့စားဆိုရယ်အဲဒီလက်လှုပ်လက်စားနဲ့ဒီလှုပ်ဒီရနားလိုက်လို့ရှိရင်ဝင်ဝင်မရှိရင်ဒီစားဝင်ရခက်ခွဲဖြစ်နေလူတန်းစားတရက်ကိုဘယ်လိုကြည့်ချူကုညီပေးမလဲဆိုတာလေးတခုပဲအဲဟိုစားပေါ့စဉ်းစားပြီးတော့ကုညီဆောင်ရွက်ဆရာရှိတာပေါ့အဲတော့ကျွန်တော်ဆရာဝန်ကြီးငယ်ကတော့ဈေးရုံဈေးပေးကမ်းမှာလူနာရီကုသပေးတဲ့ကိစ္စဖြစ်တဲ့အခါကျတော့လောလောဆယ်ကတော့ဒီစေယုံတွေကတော့ဟိုပိတ်လို့မရဘူးဆိုတဲ့သဘောပေါ့အဲတော့လူနာတွေနေနဲ့လည်းတိရှိဖို့ကဒီအချိန်မှာဟိုရေးပေါ်တဲ့နေထားပေါ့နော်အဲအဲ့လိုမျိုးနေထားမှာစေယုံစီတေကန်ကိုသွားတင်နေဆိုပြီးတော့လေကျွန်တော်တို့တင်ထားတာတော့နော်ဟိုแชร์ပြီးတော့ကြာတာထားတာဒီပဲကျွန်တော်တို့တွေ့တယ်ပေါ့အဲတော့ရေးပေါ်ချိန်ဒီမှာပါကျန်တဲ့နာဒစီလူနာတွေနေနဲ့ကတော့မိမိအဲတောက်တုံးနေတဲ့စေဝါတွေကိုပဲဆက်ပြီးတော့တောက်ဖို့ရဲ့ကိုယ့်ရဲ့နီးစပ်ရာနော်ဆရာဝန်နဲ့တိုင်နေပြီးတော့ဆက်ပြီးတော့ဒီကုသမှုခံယူလို့ရှိရင်တော့ခီးဝေးတော့သွားတာလာတာချုပ်ချနိုင်မှာလို့ထင်တယ်ကျွန်တော်တို့ပို့လူသားတွေတော့အကြမ်းင်းကျွန်တော်ကတော့အဲ့လိုမျိုးလေးပြောထားတာလေးတော့ရှိပေါ့နော်အဲ့တော့ကျွန်တော်တို့လက်တွေ့လုပ်ငန်းခွင်ရကတော့ဒီအချိန်ကြီးကြီးချုပ်ချဖို့တော့ရှိတယ်လူနာဟိုကြည့်တဲ့အချိန်ပေါ့ဘာလို့လူနာတွေလဲဒီလာရောက်တာလေးတွေနည်းနည်းနေသွားတယ်နောက်တစ်ခါပညာပေးစီစဉ်နေဆိုတော့အခုမှသတင်းမီဒီယာကနေတစ်ရှင်နော်ဟိုရိုက်ကူးရေးလုပ်ပြီးတော့ပဲဟိုတရင်ပြေးပို့တာတွေမျိုးကိုပို့ပြီးတော့တွေ့လာရတယ်ပေါ့နော်တတိယမှာဆုပြီးတော့ဒီစီဝေးနဲ့ဒီဟောပြောပွဲကျင်းပတာမျိုးတွေကမရှိတော့ဘဲနဲ့တတိယကြီးကနေတစ်ဆင့်သူတွေစီလို့ရအောင်เนาะကြေညာမှုပြုနေတာလေတွေ့ရတဲ့အတွက်ဒါလည်းကောင်းတယ်ပေါ့ဒီလိုစနစ်တကျဆောင်ရွက်သွားမယ်ဆိုရင်လုပ်ငန်းခွင်မှာလည်းဒီထုတ်ဆက်မှုနှုံးနေနဲ့ချော့ချနိုင်တယ်လို့ထင်တယ်ပေါ့နော
်ဟုတ်
ကဲ့ဒါတော့ကျွန်တော်နဲ့ဒီဆက်ရမှာမြင်တွေ့နေရတဲ့ဒီလုပ်ငန်းခွင်ကိစ္စလေးကိုကျွန်တော်ပြောပြတာဖြစ်ပါတယ်
ဒါကတော့ COVID-19 ယောဂါကူးစက်ပြန့်ပွားမှုမရှိအောင်ပြည်သူအများအထူးသတိထားကြဖို့ပြောဆိုခဲ့တဲ့ဒေါက်တာမိုးအောင်ကျော်နိုင်ဖြစ်ပါတယ်ရှင်။ကျွန်မကဆုမမ
။ကမ္ဘာကယောဂါဖြစ်လာတဲ့ COVID-19 ကူးစက်မှုနဲ့ပတ်သက်ရင်နိုင်ငံအတော်များများက သူတို့မှာကူးစက်သူမရှိဘူးဆိုတာညှင်းဆန်ဖို့တုံနေလာချိန်မှာအခုချိန်ထိမြန်မာနိုင်ငံမှာကူးစက်ခံရသူမရှိသေးဘူးလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကပြောဆိုနေတာပါအထူးသဖြင့်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမရှိတာဟာမြန်မာလူမျိုးတွေရဲ့နေထိုင်စားသောက်မှုကြောင့်ဖြစ်တယ်လို့တမရာယုံပြောခွင့်ရဦးစော်ထေကဒီကရက်မက်ရှလာ73ရက်နေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
်ကျွန်တော်တို့မြန်မာလူမျိုးတွေရဲ့နေထိုင်သွားလာလို့ရှောင်းမှုပေါ့နော်စားသောက်မှုဒီပုံစံတွေကလည်းဒီယောဂနဲ့ပတ်သက်လို့ကျွန်တော်တို့ကောင်းကျိုးဖြစ်စေတာကြီးလည်းတွေ့နိုင်ပါတယ်အခုနောက်ဆက်တော့ကျွန်တော်တို့အခုမြန်မာနိုင်ငံကြီးအများစုဟိုတော့ပြည်တာကတော့ကျွန်တော်တို့ social media လို့ပြောတာပေါ့နော်ကျွန်တော်ဝတ်ဆပ်ကိုတောင်းတယ်ဒီသူတက်တဲ့နိုင်ငံတွေမှာကောင်းကျိုးပြည်နိုင်ငံတွေမှာများသောအဖြစ်ကတော့ကျွန်တော်တို့ပြန်တော့ဆိုရင်တော့ဖြစ်စီစားတာကဖြစ်စီကျွန်တော်တို့ဝက်ချက်ဆိုင်မှာဖြစ်စီကတဲ့ပေါ်ပင်ကြတာလည်းရှိတယ်အဲ့တော့ဒီခက်တဲ့နဲ့ဝေပေးချတဲ့အခါမှာလည်းဒီမရှင်းတော်လာတာလူကဒီတနေ့ကိုသူရတဲ့ချိန်ပြီးတော့ဆက်ဆံနေရတဲ့အချိန်ပေါ့နော်ဒါမျိုးတွေကလည်းဒီရောင်းစုတွေကသင်းဦးဆက်တဲ့လားလာရင်လည်းရှိနေတာလေကျွန်တော်နိုင်ငံမှာနေပါအဲနေတော့လေဒါတွေကလည်းကျွန်တော်တို့ရဲ့ခုံကလာဘာဝပါနော်စီကံဒီကံကတော့ရောကဆက်နေမှုလားလာနေတော့
credit card ကိုလူအများစုကမသုံးလို့မြန်မာတွေရဲ့သွာလာနေထိုင်စားသောက်ပုံကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြန်မာနိုင်ငံမှာမဖြစ်ဘူးဆိုတဲ့ပြောဆိုချက်မျိုးဟာဆေးပညာရှင်ရှုထောင့်ကကြည့်ရင်လုံးဝလွဲမှားတဲ့အချက်ဖြစ်နေတယ်လို့နယူးယောက်မြို့ကမြန်မာကူးစက်ရောဂါအထုကဒေါက်တာဇီယာတက်က VOA ကိုခုလိုပြောပါတယ
်ပမာနိုင်ငံလူနေမှုဇေယိုက်နဲ့မကူးနိုင်ဘူးဆိုတာကတော့ example ကိုကြည့်လို့ရှိရင် Italy ကိုကြည့်ကြည့်ပါပေါ့နော်ပမာလူမျိုးတွေနဲ့ Italy လူမျိုးတွေနေတာစားတာဒီတော်တော်လေးကိုအတူညီတဲ့အပိုင်းရှိပါတယ်ထမင်းစားတာပဲသူတို့ကတော့ဂျုံစားတာပေါ့နော်အဲ့ဒီ virus ဒီထေချာတာတော့လေထဲမှာ၃နာရီနေနိုင်ပါတယ်စက်ကူတို့တစ်သားတို့ဟိုအိမ်မှာရှိတဲ့ဟိုထမင်းစပွဲတွေရှိတဲ့ပေါ့နော်ဒီမျက်နှာပြင်ပေါ်တွေမှာ၃ရက်လောက်ထိကိုနေနိုင်တယ်လို့ရေးထားပါတယ်ဆိုတော့ပမာလူမျိုးတွေပက်ဆန်သုံးတာများတဲ့အတွက်ကြောင့်မကူးဆိုတဲ့ဟို credit card ကိုမသုံးတာနည်းတဲ့အတွက်ကြောင့်မကူးဆိုတဲ့အချက်ကတော့မဖြစ်နိုင်တဲ့အချက်တစ်ခုပေါ့နော်ဒါဟိုရေပွဲအဖြစ်ကြည့်လိုက်လို့ရှိရင်တော့ဆက်ဆက်မှုလုံးဝလုံးလို့ရမရတဲ့အရာတစ်ခုပါ
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူမရှိသေးဘူးဆိုတဲ့နေရာမှာလည်းမိခွန်းတွေအများပြားရှိနေကြောင်းဒေါက်တာဇီယာတက်ကဆိုပါတယ
်မရှိသေးဘူးဆိုတာအချက်ပေါင်းများစွာရှိပါတယ်လူဘယ်နှယောက်ကိုစစ်တာလဲโอเคတန်တရားဖြစ်တဲ့လူနာပဲစစ်တာလားဒါမှမဟုတ်လို့ရှိရင်ကျွန်တော်တို့ community ကိုစစ်တာလားကျွန်တော်တို့ New York မှာ example တခုကိုကျွန်တော်တို့ရထားပြပါပြီโอเค US မှာဒီလောက် case များလာတာဘာဖြစ်လို့လဲဆိုတော့ပထမဆုံးဖြစ်နေတဲ့အချိန်မှာကျွန်တော်တို့ရှိတဲ့လူကိုပဲ symptom ရှိတဲ့လူကိုပဲစစ်တာပါအဲ့ဒီတည်းမှာလူရောက်တရားစစ်လို့ရှိရင်၈ရောက် positive ဖြစ်တယ်ဒါဆို800ခန့်တော့တွေ့တာပေါ့နော်လူရောက်3000မှာ၈ရောက်ပဲတွေ့တယ်ဆိုတော့ဒါပို့ပြီးတော့ကောင်းတာပေါ့ percentage အရင်ကျသွားပါတယ
်မက်ရှလာ16ရက်နေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်မိကုံးမှလည်းမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတဦးမှမရှိသေးဘူးလို့အတီလင်းပြောသွားခဲ့တယ်လို့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကာကွယ်တိုက်ဖျက်ရေးအတွက်နိုင်ငံသူနိုင်ငံသားတွေအနေနဲ့အစိုးရကိုရန်ပုံငွေထည့်ဝင်လှူဒန်းကူညီကြဖို့တိုက်တွန်းသွားပါတယ်။ဒေါက်ဆန်းစုကြည်ရဲ့မိန့်ခွန်းကိုကြည့်မယ်ဆိုရင်ကမ္ဘာကပ်ရောဂါဖြစ်တဲ့ COVID-19 အန္တရာယ်အလွန်ကြီးမားတဲ့အတိုင်းအတာကိုအနည်းငယ်ပဲသဘောပေါက်ပုံရပြီးအဆိုးဆုံးအခြေအနေကိုအသင့်ပြင်နိုင်တဲ့အခြေအနေမရှိသေးဘူးဆိုတာတွေ့ရတယ်လို့နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာလက်ထောက်ညွှန်ကြားမှု Phil Robertson က VOA ကိုအခုလိုပြောပါတယ
် So far Aung San Suu Kyi has done little to show she understands the seriousness of the
COVID-19 ယောဂါဆိုးရပြင်းထန်မှုအပေါ်ဒေါက်ဆန်းစုကြည်ရဲ့နားလည်မှုအခုချိန်ထိအနည်းချင်းပဲရှိနေသေးတာတွေ့ရပါတယ်တကယ်လို့သူကောင်းကောင်းနားလည်တယ်ဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုမြန်မာနိုင်ငံမှာမရှိသေးတာမြန်မာရဲ့နေထိုင်စားသောက်မှုဒလိဇိုင်းကြောင့်ဖြစ်တယ်ဆိုတဲ့မြန်မာအစိုးရပြောခွင့်ရပုဂ္ဂိုလ်ရဲ့အခြေအမြင့်မဲ့ပြောဆိုမှုကိုလူသိရှင်ကြားအရေးယူရမှာဖြစ်ပါတယ်။ဒီလိုကမ္ဘာလုံးဆိုင်ရာပြဿနာရဲ့အစိတ်အပိုင်းတစ်ခုဖြစ်မြန်မာအစိုးရကအသိမှတ်ပြုဖို့ညှင်းဆန်မှုမျိုးဟာ SPDC စစ်အစိုးရခေတ်ကိုပြန်ပြီးတတိယစေပါတယ်။ယောဂါကူးစက်မှုမရှိဘူးဆိုတာတကယ်တမ်းမြန်မာနိုင်ငံမှာလူအများပြားကိုစမ်းသပ်စစ်ဆေးနိုင်မှုမလုပ်နိုင်တဲ့အတွက်ပဲဖြစ်ပါတယ်။အခုလိုမျိုးယောဂါကူးစက်မှုမရှိဘူးလို့ပြောတာဟာအကောင်းဆုံးကိုမျှော်လင့်ဖို့အတွက်ကောင်းတယ်ဆိုပေမဲ့တာဝန်သိတဲ့နိုင်ငံခေါင်းဆောင်ဆိုရင်တော့အဆိုးဆုံးအခြေအနေအလားအလာတွေအတွက်အသင့်ပြင်ထားဖို့လိုအပ်ပါတယ်လို့ Phil Robertson ကပြောသွားတာပါကျွန်မအင်ဂျင်နိုင်ပ
ါကိုရိုနာဗိုင်းရပ်စ်ကမ္ဘာကပ်ရောဂါဇိုးတန်းကြောင့်ကျောင်းတွေပိတ်ထားရတာမို့ကလေးတွေအိမ်မှာနေပြောအောင်နဲ့ပညာရအောင်မိဘတွေကကြိုးစားနေကြပါတယ်ကွန်ပျူတာနဲ့အွန်လိုင်းမှာသူတို့လေးတွေအချိန်ဖြုံးနေကြမှာကိုမိဘတွေကစိုးရိမ်နေကြတာပါ ဒါပေမဲ့အိမ်မှာနေရင်သူတို့ရဲ့အနာဂတ်အတွက်ပါလေ့လာသင်ယူနိုင်မဲ့ application နှစ်ခုပေါ်နေပြီဆိုတဲ့အကြောင်း Elizabeth Lee ပေးပို့ထားတဲ့သတင်းကိုပြောပြပေးမှာပါ။ကလေးငယ်တွေအိမ်မှာကွန်ပျူတာနဲ့ပဲအချိန်ကုန်နေမှာကိုမိဘတွေကြီးပဲစိုးရိမ်နေကြတာတော့မဟုတ်ပါဘူး
။ If you're wasting your time on YouTube, Instagram,
YouTube တို့ Instagram တို့ TikTok တို့နဲ့အချိန်ဖြုံးနေတာဆိုရင်တော့ဒါတွေကမကောင်းလို့ကလေးတွေကိုပေးမကြည့်စေချင်ကြပါဘူးလို့ပြောသွားသူကတော့ Vivid Books ကိုပူတွဲတည်ထောင်တဲ့ David Drobik ပါ။သူ့ application ကပြဋ္ဌာန်းစာအုပ်ထဲကစာတွေကိုမျက်မြင်ဖြစ်လာအောင် Augmented Reality ဖြည့်စွက်ပုံရိပ်ဖြစ်တဲ့အထူးတည်ထွင်ထားတာဖြစ်ပါတယ
်။ If you look at any traditional textbook that kids use
ခုကလေးတွေသုံးနေတဲ့ဘယ်ကျောင်းသုံးစာအုပ်ပဲဖြစ်ဖြစ်လွန်ခဲ့တဲ့နှစ်40ကျော်ကစာအုပ်တွေပဲဖြစ်ဖြစ်ကြည့်လိုက်ရင်ပုံလေးတွေကသေးပြီးစာတွေနဲ့ပဲပြည့်နေတာတွေ့ရတယ်လို့ပြောသွားတာပါ။တချို့အကြောင်းအရာတွေဟာမျက်မြင်တွေ့မှသဘောပေါက်တာမျိုးပါ Vivid Books နဲ့ဆိုရင်ကွန်ပျူတာတို့လက်ကင်ဖုန်းတို့လို Mobile ကိရိယာတို့နဲ့ပုံနှိပ်စာရွက်ကိုထုတ်ပေးနိုင်ပါတယ်ဒီ app ကိုသုံးပြီး Mobile ကိရိယာကိုစာမျက်နှာပေါ်တင်လိုက်ရင်ပုံတွေကအသက်ဝင်လာနိုင်တာပါ Vivid Books ဒီ app ဟာလောလောဆယ်မှာ Mobile ကိရိယာနဲ့ပဲသုံးနိုင်သေးပေမဲ့ဂျူလာလောက်ဆိုရင်တော့ website တွေနဲ့ Android မှာပါသုံးနိုင်ဖို့လုပ်နေပါတယ်အခုလိုကဘာကယောဂာနဲ့ဂျုံနေရချိန်မျိုးမှာဒီတီထွင်ထားတဲ့ကြောင်းသုံးစာတွေကိုမိဘတွေအလကားသုံးနိုင်ပါတယ်။ဒါဟာ10နှစ်ကနေ12နှစ်ကြားကလေးငယ်တွေအတွက်ဖြစ်ပြီးပိုးပြီးကြီးတဲ့ကလေးတွေပါသုံးနိုင်အောင်ဓာတုဗေဒနဲ့ဇီဝဗေဒဘာသာရပ်တွေအတွက်ပါထပ်ပြီးထုတ်ဖို့ဒီကုမ္ပဏီကလုပ်နေပါပြီ။သူ့လိုပဲလက်တွေ့ကမ္ဘာနဲ့ချိတ်ဆက်ပေးမဲ့နောက် app တစ်ခုကတော့ Think Digital ကထုတ်တဲ့ Doodle Matic app ပါ။ဒီ app ကိုတီထွင်တဲ့ Martin Hosman ကတော့သူ app ကိုသုံးသူကိုယ်တိုင်လက်တွေပါဝင်လို့ရတယ်လို့ပြောပါတယ
် Technology is great it's all around us and there's so
many ဒီပညာကတိတ်ကိုကောင်းပါတယ်ကျွန်တော်တို့ဝင်းချင်မှာတိတ်စိတ်ဝင်စားဖို့ကောင်းတာတွေအများကြီးပါဒါပေမဲ့ကလေးတွေသုံးဖို့ကတိတ်ကိုကောင်းတဲ့နည်းလမ်းတော့ရှိရမှာပါလို့ပြောပါတယ်သူ app က video game တွေဆော်တာသူများထွင်ထားတာတွေကိုလိုက်ပြီးလုပ်နေတာနဲ့စာရင်ကို့ video game ကိုကိုထွင်နိုင်ဖို့လုပ်ပေးထားတာပါပထမဆုံးစာရွက်ပေါ်မှာ avatar တို့ goal တို့ဟာဇက်တို့ကိုအယောင်တစ်မျိုးစီနဲ့စီစဉ်ပေးထားပြီးဒီရုပ်ကလေးတွေကိုမိုဘိုင်းကိရိယာတဲ့က app ကနေကလေးတွေဆွဲယူသုံးနိုင်တဲ့ဗီဒီယိုဂိမ်းတစ်ခုဖြစ်လာစေတာမျိုးပါ
We believe strongly
ဒါဟာနောက်ကလေးတွေကြီးလာရင်ဘဝမှာလက်တွေသုံးဖို့အတွက်သိက္ခာအရေးပါတဲ့စိတ်ကူးစိတ်တန်းနဲ့တီထွင်နိုင်စွမ်းကောင်းဖို့အတွက်လှုပ်ပေးနိုင်မယ်လို့တကယ့်ကိုယုံကြည်ကြောင်းပြောသွားတာပါဒေါ်လာ30လောက်ပေးရတဲ့ကလေးတွေအတွက်ဖန်တီးထားတဲ့ဒီ app နဲ့ကစားနည်းတစ်ထောင်ကျော်တီထွင်နိုင်ပြီးပထမဂိမ်းနှစ်ခုအတွက်ကတော့အလကားပေးထားတာပါကျမကတော့ခင်မျိုးသက်ပါ
ရခိုင်နောက်ပိုင်းမှာစူရတိုက်နဲ့အေဖွေတို့တိုက်ပွဲတွေဆက်လက်ပြင်းထန်နေသလိုအရသာထိခိုက်သေးဆုံးမှုတွေလည်းတိုးလာနေပါတယ်မနေ့ကညနေပိုင်းမှာလည်းပုံနှကြောင်းမျိုးနယ်ကလတန်မြေဘေးနားကကြေးရွာမှာပြုလုပ်နေတဲ့ရှင်ပြိုးပွဲတစ်ခုကိုလက်နက်ကြီးကြီးကြပြီးနေအိမ်တွေမိလုံသွားခဲ့သလိုအရသာသေဆုံးထိခိုက်မှုတွေလည်းရှိခဲ့ပါတယ်ရခိုင်နောက်ပိုင်းကပုံနှကြောင်းမျိုးနယ်လက်မဆိုင်ကျေးရွာအတွင်းမနေ့ကည7:00နာရီလောက်မှာလက်နက်ကြီးကြီးကြောက်ပေါက်ခွဲခဲ့တာကြောင့်အသက်26နှစ်မြို့သမီးတို့ဦးသေဆုံးပြီးတဦးထံရရှိကနေအိမ်တချို့မိလုံတော့ခဲ့တယ်လို့လက်မဆိုင်ကျေးရွာတို့ကပြောပါတယ်
ဒီမှာအစုပ်ဝေးရှိတော့ဆရာနာမည်ကြတယ်ဆရာနာတယ်ဒီလိုကြီးတဲ့အချိန်ကိုနေကိုအဘတော်တဲ့အချိန်မှာဒီမြန်မာတန်းတော်နေပြီးကဆဲလာတော့မိန့်ပြင်းတော့ဖိုက်တယ်လို့သူတို့ကယူဆတယ်ဒီဒီရှင်လက်နေကြီးတွေဖိုက်တော့ဒီမိန့်ကလေးတယောက်မရှိဘူးနော်ဒီဒီဒီမြန်မာတယောက်ဒီဖုန်းလေးနောက်ပြီးရင်ရှင်လောက်တယောက်အတော့မှာဒီမိန့်ဆန်ပြည်တန်ရတယ်နောက်ဒီတင်မိလို့ပေါ်တယ်ကဘော်တွေပါတယ်တိုက်တာဒီအခုလုံးမျိုးလို့တော့ဒီနောက်ဝါလေးတကောင်ကျွန်တော်တို့ပြေဆုံးပေါ်တယ
်လက်မဆိုင်ကြည့်ပါဟာပုံနှကြောင်းမျိုးရဲ့မြောက်ဖက်68မိုင်လောက်အကွာဝေးကလတန်မြေကမ်းဘေးမှာရှိပြီးမနေ့ကပြစ်ခတ်မှုတွေကြောင့်ဒေသခံကြေးရွာသူကြေးရွာသားတွေကြောက်လန့်ထွက်ပြေးနေကြတယ်လို့သူကဆက်ပြောပါတယ
်ကျွန်တော်တို့ဒီမြန်မာတဲမတော်ကတော့အမြဲတမ်းကျွန်တော်တို့နေပြည်တော်တဲပြည်ဆိုရင်တော့ရွာပေါ်တွေထိုင်လန့်ကြီးအခုတော့ကျွန်တော်တို့ရွာကဒီနိုင်ငံစီမံမနေဝင်လို့တင်းချုပ်တဲ့သူတွေလည်းရှိတယ်နောက်နေပြည်အဲ့ဒီဆိုရင်ကျွန်တော်တို့ဟိုမှာလူတုံကချိမေမထိုင်ဘူးအကုန်လုံးမိမတွေကထိုင်လန်းကြီးကြောင်းနေရတယ
်မနေ့ကပြစ်ခတ်မှုဟာကလတန်မြေတွင်းမှာရှိတဲ့တပ်မတော်ရေတပ်ကပြစ်တာဖြစ်တယ်လို့ဒေသခံတွေကပြောဆိုပြီးရခိုင်လက်နက်ကန်အဖွဲ့ဘက်ကတော့အဲ့ဒီနီးနားမှာတိုက်ပွဲဖြစ်တာမရှိဘူးလို့ပြောပါတယ်ဒီပြစ်ခတ်မှုနဲ့ပတ်သက်လို့မြန်မာတပ်မတော်ပြောခွင့်ရသူတွေကိုမေးမြန်းဖို့ဆက်တွေ့ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခဲ့ခြင်းမရှိပါဘူးရခိုင်မြောက်ပိုင်းမှာပြစ်ခတ်မှုတွေကြောင့်ရဲသားတွေတေဆုံတိုင်းမှာတပ်မတော်ဘက်ကတော့သူတို့အနေနဲ့အကြောင်းမေးပြစ်ခတ်တာမဟုတ်ပဲရခိုင်လက်နက်ကန်တွေကရွာတွေကိုရှေ့ပြုတ်ပြီးလှုပ်ရှားတာကြောင့်ပြန်လည်ပြစ်ခတ်ရမှာရဲသားတွေထိခိုက်ရတာဖြစ်တယ်လို့ဖြေကြားလေးရှိပါတယ် စီရင်တိမှနေတဲ့ဒေသတွေမှာရာသီတည်ဆုံမှုတွေနဲ့မတရားမှုတွေကိုစုံစမ်းဖော်ထုတ်နိုင်ဖို့အတွက်အင်တာနက်လိုင်းတွေပြန်ဖွင့်ပေးသင့်တယ်လို့သတင်းမီဒီယာတွေကလည်းလွတ်လပ်စွာသတင်းယူခွင့်ပေးသင့်တယ်လို့ရသေးတောင်မျိုးနယ်မျိုးသားလွတ်တော်မှဦးခင်မောင်လက်ကပြောပါတယ်
။ဒါကတော့လူခွင့်ဆွတ်ဆုံးတာပဲဒီဟာကြတော့ဟိုဟာတတိယလူနဲ့အစိုးရဒုတိယဆိုင်တာသတင်းစီစဉ်မှုသတင်းရယူမှုကသူတို့ကမှဖွင့်ရှိတယ်ဆိုတော့ဒီဟာလိုက်ဖွင့်ဖို့ဟာအစိုးရမှတာမရှိအမလေးဒီလိုမတော်မတရားမှုတွေဒီလိုတိုက်စစ်မှုတွေကိုကိုဗစ်ကွယ်။ဟိုတနေ့မောက်ရှာထားတော့နောက်ကွယ်မှာဖွေရမှာဒီလိုမျိုးဖြစ်ရှင်လို့ဖြစ်နေကြတာ။နောက်ဒီအနေထိုင်ပြီးတိုးပြီးတော့ဖြစ်ပေါ်လာတာဒီဟာနဲ့တက်မတော်မတရားလုပ်တဲ့လူတွေကဒီအလင်းကိုကြောက်တာ။သူတို့ကအပေါင်းမှာပဲလုပ်ရှင်။အဲ့တော့မီဒီယာတွေဖွင့်ပေးဖို့လိုတယ်။အဲ့မီဒီယာရောဒီလိုက်မီဒီယာရောအင်တာနက်ရောဖြစ်နိုင်နိုင်ငံတကာအသင်းကြီးအင်ဌာနတွေခေါ်ပြီးတော့ဖွင့်ပေးလိုက်ရမှာ။
ရခိုင်မြောက်ပိုင်းကပုံနေကျော်မြို့နယ်ပါဝင်မြို့နယ်တချို့ကိုလုံခြုံရေးအရအင်တာနက်လိုင်းတွေဖြတ်တောက်ထားသလိုညမထွေရမင်းပုံမှတ်တလေးလေးထုတ်ပြန်ထားတာလည်းဖြစ်ပါတယ်ခင်ဗျာကျွန်တော်တက်နိုင်ပါစစ်တွေမြို့ကနေတည်င်းပေးပို့နေတာဖြစ်ပါတယ်ခင်ဗျာ
အခုတော့ဥပောင်ခေရဲ့မြမအရေးတုံသက်ချက်ကိုနားဆင်ရအောင်ပါတရုတ်ကွန်မြူနစ်တော်လန်ရေးကိုနိုင်ငံခြားတင်ပို့တဲ့နေရာမှာခေါင်းဆောင်မော်စီတုံးဟာနာမည်ကြီးပါတယ်မော်စီတုံးအမွေကိုဆက်ခံတဲ့တရုတ်သမ္မတရွှေရွှေပင်းကတော့တရုတ်ရဲ့ဖွံ့ဖြိုးရေးပုံစံကိုနိုင်ငံခြားတင်ပို့ဖို့ကြိုးပမ်းနေကြောင်းဥပောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ
်တရုတ်သမ္မတရှီကျင့်ဖင်ရဲ့2020ပြည့်နှစ်ပထမဆုံးနိုင်ငံခြားခရီးစဉ်ဟာမြန်မာဖြစ်ပါတယ်ဇန်နဝါရီလ18ရက်နဲ့18ရက်နေ့မြန်မာပြည်နှစ်ရက်ခရီးဟာရှီပြည်သားနှစ်နိုင်ငံဆက်ဆံရေးအခြေအနေကိုထပ်မံဂုဏ်ပြုတဲ့အခမ်းအနားသဘောမျိုးဖြစ်ပါတယ်တရုတ်နဲ့မြန်မာဟာကမ်းခြေမှာအကျိုးတူဆွေမျိုးပေါက်ဖော်ဖြစ်ုံသာမကပဲတူးတုံးစင်ညီအကိုတွေဖြစ်ကြကြောင်းတရုတ်အစိုးရရဲ့မြန်မာဘာသာစင်ဟွာသတင်းမှာဖော်ပြပါတယ်မြန်မာဘာသာထုတ်အွန်လိုင်းစာဆောင်တွေဖြစ်တဲ့ကွန်ရက်ပေါက်ဖော်နဲ့ Yunnan Gateway စာဆောင်တွေမှာလည်းကမ်းခြေမှာအကျိုးတူတွေဖြစ်ကြောင်းဖော်ပြကြပါတယ်နေပြည်တော်မှာတူးတုံးစင်ညီအကိုဆက်ဆံရေးမြင့်တင်ပြီးတဲ့အခါမှာသမ္မတရှီကျင့်ဖင်ဟာဇန်နဝါရီလ19ရက်နေ့မှာတကယ့်ညီရင်းတူဖြစ်တဲ့ယူနန်ပြည်နယ်တန်ချုံမြို့နယ်ကစီမိုလာဝကျိုးရွာကိုသွားရောက်လည်ပတ်ပါတယ်။စီးရင်နွားမတဲ့ဘဝကလွံ့မြောက်လာတဲ့ဝကျိုးရွာအတွက်ဝမ်းမြောက်ဂုဏ်ယူတာကိုသွားရောက်ပြောကြားတာဖြစ်ကြောင်းဇန်နဝါရီလ20ရက်နေ့ထုတ်စင်ဟွာသတင်းမှာဖော်ပြပါတယ်။တရုတ်ပြည်မှာတိုင်းရင်းသားလူနည်းစု55မျိုးရှိပြီးအများစုကယူနန်မှာနေထိုင်ကြပါတယ်။ယူနန်ပြည်နယ်မှာဝတိုင်းရင်းသားလေးသိန်းကျော်ရှိပါလေ
တရုတ်ကွန်မြူနီအစိုးရရဲ့ချစ်ကြည်ရေးလမ်းစဉ်မှာအဓိကအချက်၃ချက်ရှိတယ်လို့သုံးသပ်ကြပါတယ်တရုတ်ပြည်နဲ့တရုတ်ကွန်မြူနီအာဏာရှင်စနစ်ကိုအကောင်းမြင်ရေးဟာပထမအချက်ဖြစ်ပါတယ်တရုတ်ပြည်မှာနိုင်ငံသားယင်းနှီးမြှုပ်နှံမှုများပြားလာရေးနဲ့နိုင်ငံသားမှာတရုတ်ယင်းနှီးမြှုပ်နှံမှုတိုးပွားလာရေးဟာဒုတိယအချက်ဖြစ်ပါတယ်တရုတ်အစိုးရနဲ့တရုတ်ခေါင်းဆောင်ပိုင်းကိုမကောင်းမမြင်အောင်လုပ်ဖို့နဲ့တရုတ်ကွန်မြူနီစန့်ကျင်မှုအလုံးကိုဖိနှိပ်ချေမှုန်းရေးဟာတတိယဥတီချက်ဖြစ်ပါတယ်။ဒါဟာတရုတ်ရဲ့အမျိုးသားအကျိုးစီးပွားဖြစ်ပါတယ်။ဒါပေမဲ့မိမိလွတ်လပ်ရေးကိုထိန်းသိမ်းရင်းအလင်းအမြန်တိုးတက်ဖွံ့ဖြိုးကျင်တဲ့ဖွံ့ဖြိုးစနိုင်ငံတွေကိုထွက်ပေါက်ပေးနိုင်အောင်လဲတရုတ်ကတီထွင်ကြံစပေးရမယ်လို့ရှီကျင်းပင်ကမြင်ပါတယ
်။2019အောက်တိုဘာမှာကျင်းပတဲ့19ချိန်မြောက်တရုတ်ကွန်မြူနီပါတီကွန်ဂရက်စ်မှာရှီကျင်းပင်ရတပ်ပံသဘရဖြစ်လာခြင်းကစပြီးနိုင်ငံခြားမီဒီယာကိုလွှမ်းမိုးဖို့ကြိုးစားပုံကိုအမေရိကန်အခြေစိုက် Freedom House ကဇန်နဝါရီလထုတ် Beijing Global Megaphone စာရမှာဖော်ပြပါတယ်။လူရုံးလုံးစဉ်အတိုင်းတရုတ်အစိုးရပိုင်းစာနယ်ဇင်းတွေကိုဝါရဖြန့်လက်နဲ့အဖြစ်အသုံးပြုုံတင်မကသေးပဲထိတ်တန့်တန်တမာတွေကဥဆောင်ပြီးနိုင်ငံခြားမီဒီယာကိုစီယုံသိမ်းပွန်းတာမျိုးလည်းလှုပ်လာပါတယ်။တရုတ်ဝါရဖြန့်လုံကအများအပြားရှိတဲ့နိုင်ငံတွေထဲမှာမြန်မာလဲပါဝင်ပါလေရန်ကုန်မြို့ဝေဒမ်ဂရင်းဟိုတယ်မှာသမ္မတရှီကျင့်ဖင်ရဲ့တန်းပြီအုပ်ချုပ်ရေးနီးဗျူဟာမှတ်တမ်းရုပ်ရှင်ထုတ်လွှင့်ပြသမဲ့အခါအနာဇန်နဝါရီလ16ရက်နေ့ကကျင်းပသွားပါတယ
်တရုတ်သမ္မတရဲ့တန်းပြီအုပ်ချုပ်ရေးနီးဗျူဟာမှတ်တမ်းရုပ်ရှင်ကိုပြသစီစဉ်ပေးတဲ့အထက်မှာတရုတ်အဖွဲ့အစည်းအပြင်မြန်မာပြန်ကြားရေးဝန်ကြီးဌာနမြန်မာအတန်နဲ့မြန်မာရုပ်မြင်သံကြားစကိုင်းနဲ့စတဲ့မြန်မာအဖွဲ့အစည်းတွေပါဝင်ပါတယ်နိုင်ငံပေါင်း38နိုင်ငံမှာပြသခဲ့ပြီးအခုမှမြန်မာပြည်မှာပြသနေတဲ့အတွက်မြန်မာပြည်အတွက်အထူးယူစရာတွေရှိတယ်လို့ Skynet ပိုင်ရှင်တရုတ်မြန်မာစီးပွားရေးလုပ်ငန်းရှင်ဦးကျော်ဝင်းကဆိုပါတယ်အထူးယူတင်တာကိုအထူးယူပြီးလိုက်နာကျင့်သုံးဖို့လိုကြောင်း ကွဲလွန်သူဝန်ကြီးချုပ်ဦးနုရဲ့သမီးဒေါ်တန်းတန်းနုကပြောဆိုသွားတာကို Yunnan Gateway သတင်းမှဖော်ပြပါတယ်။တရုတ်သမ္မတရှီဂျင်ပင်ရဲ့တိုင်းပြည်အုပ်ချုပ်ရေးနှီးပြူဟာမြန်မာဘာသာပြန်ကိုအပိုင်း၃ပိုင်းခွဲပြီး Skynet နဲ့ MRTV တွေမှာပြသခဲ့ပါတယ်။
ဒီကွန်မြူနတီအွန်လိုင်းရေးကိုနိုင်ငံခြားတင်ပို့တဲ့နေရာမှာမော်စီတုံးဟာနာမည်ကြီးပါတယ်။မော်စီတုံးအမွေကိုစက္ကန့်နဲ့ရှီချင်းပင်ကတော့တရုတ်ရဲ့ဖွံ့ဖြိုးရေးပုံစံကိုနိုင်ငံခြားတင်ပို့ဖို့ကြိုးပမ်းနေပါတယ်။တရုတ်ပြည်မှာအပြည်ပြည်ဆိုင်ရာညီလာခံကျင်းပပြီးတရုတ်ပညာရှင်တွေပြည်တွင်းပြည်ပမှာဆွေးနွေးပွဲကျင်းပတဲ့နည်းကိုအသုံးများလာတာတွေ့ရပါတယ်။တရုတ်ရဲ့လူမှုအုပ်ချုပ်ရေးပညာကဘာမှာအရေးပါလာပုံကိုနိုင်ငံပေါင်း20ကပညာရှင်200တရုတ်ပြည်မှာလွန်ခဲ့တဲ့နိုဝင်ဘာကဆွေးနွေးကြပါတယ်။အာရှဒေသကအရာသားတွေအတွေ့ခေါင်းဆောင်မှုပင်သန်းကိုဂွမ်ရှိပြည်နယ်မှာ2019ကတည်းကဖွင့်စစ်ထားပါတယ်။ပြည်သူစံတာကိုတင်းတွင်းနီးကွဲလွဲတဲ့သဘောထားကိုကင်တွင်နီးအယတအသင်းအဖွဲ့တွေကိုကြိုးကင်နီးစည်ရင်းမှုလျော်နေအောင်ပြုလုပ်နီးသတင်းမီဒီယာကိုကြိုးကင်နီးစတာတွေကိုအဓိကထားပြီးတရုတ်ကသင်ကြားပို့ချပါတယ်။ရှီချင်းပင်ရဲ့ပိုးကပလမ်းစဉ်စီမံကိန်းဟာတရုတ်ရဲ့အာဏာရှင်အရင်ရှင်စီးပွားရေးစနစ်တိုးတက်မှုပုံစံနဲ့တိုင်းပြည်အုပ်ချုပ်ရေးနည်းပြူဟာကိုဖွံ့ဖြိုးစားနိုင်ငံတွေလက်ခံလာအောင်ဦးတည်တဲ့ကြိုးပမ်းချက်ဖြစ်တယ်လို့လည်းသုံးသပ်ကြပါတယ်။အထူးသဖြင့်ဖွံ့ဖြိုးစားအာရှအာဖရိကမှာလိုက်နာကျင့်သုံးလိမ့်မယ်လို့တရုတ်ကမျှော်လင့်နေပုံရပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါ။ဒီတစ်ပတ်ကျမရေးကဏ္ဍမှာတော့ကိုရိုနာဗိုင်းရပ်စ်နောက်ဆုံးပေါ်ကာကွယ်နည်းတွေကိုတင်ပြထားပါရယ်ကိုရိုနာဗိုင်းရပ်စ်ဟာကမ္ဘာကပ်ရောဂါကြီးအဖြစ်တဟုန်တိုးကူးစက်လာနေချိန်မှာမြန်မာနိုင်ငံကိုကူးစက်နိုင်ခြင်းအတွက်လည်းကမ္ဘာနောက်ဆုံးပေါ်ကာကွယ်နည်းတွေကိုကြိုပြင်ထားတင်ပါရယ်အထူးရောက်ဆုံးကာကွယ်နည်းဖြစ်တဲ့လက်ဆေးရာမှာဘာကြောင့်ရေဆက်ပြားနဲ့ဆေးရာကလက်သန့်ဆေးဆန်နီတိုက်ဇာထက်ပိုထိရောက်ပြီးခက်ခွာကွာလူမှုဆက်ဆံရေးဆိုရှယ်ဒစ်စတန်စီနည်းတကဘယ်လိုအရေးပါပါသလဲဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂကူဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်။ Okay ဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့ဒီကိုရိုနာဗိုင်းရပ်စ်ယောဂကူဆက်မှုကိုတကမ္ဘာလုံးကိုကူးစက်နေတဲ့ကမ္ဘာကယောဂကြီးအဖြစ်နဲ့သတ်မှတ်လိုက်ချိန်မှာမြန်မာနိုင်ငံမှာတော့ဆရာကြီးကူးစက်ခံရသူမတွေ့ရသေးပေမဲ့အချိန်မရွေးကူးဆက်လာနိုင်ခြင်းရှိတာအတွက်တခြားနိုင်ငံတချို့မှလည်းပေါ့နော်ဝုန်းကနေဆူဆူဝါဝါဒီထိမနိုင်သေးမရအများကြီးကိုကူးဆက်သွားတာမျိုးမဖြစ်အောင်နောက်ဆုံးပေါ်နိုင်ငံတကာမှာလိလာတွေ့ရှိထားတဲ့အကောင်းဆုံးကာကွယ်နည်းတွေအကြောင်းဒီနေ့ဆွေးနွေးမှာဖြစ်ပါရစေ။အဲ့ဒီခါကျတော့ဒီကာကွယ်နည်းလမ်းတွေကအထူးအောက်ဆုံးဖြစ်တဲ့လက်ဆေးတာမှလည်းရေဆက်ပြားနဲ့ဆေးတာကဒီဟန်ဂျယ်လို့ခေါ်တဲ့ hand sanitizer သုံးတာချက်ပိုထိရောက်တယ်လို့ပြောနေတာကဘာကြောင့်လဲဆရာ။
ဆက်ပြားနဲ့ရေနဲ့ဆေးလိုက်လို့ရှိရင်တန့်စရံတော့ဆေးရမှာပေါ့ဗျာအဲ့လိုဆေးလိုက်လို့ရှိရင်လက်မှာကပ်နေတာအကုန်လုံးပါသွားမယ်ခုနဟန်ဂျယ်ဆိုတာကအယ်ကိုဟောပေါ့နော်အရက်ပြန်ပိုးတော့သေးသေးတယ်ကျွန်တော်ပုတ်လိုက်တာပုတ်လိုက်တဲ့ခါကျအနည်းဆုံးအကောင်တစ်ပန်းရှိရင်တစ်ထောင်လောက်တော့ပါသွားနိုင်တယ်2000လောက်တော့ပါသွားနိုင်မယ်တကယ်တမ်းဖြစ်ရမှာကလက်နဲ့ဆက်ပြားနဲ့ရေနဲ့အနည်းဆုံးစက္ကန့်20ကြာအောင်ဆေးလိုက်ရင်တော့ခုနဟန်ဂျယ်သုံးတာနဲ့ပိုပြီးထိရောက်ပါတယ
်ဟုတ်ကဲ့ဆရာအဓိကတော့ဆက်ပြားနဲ့ရေနဲ့ဆေးပြားဖြင့်ခုနကအမုံအမွှားတွေအကုန်လုံးကိုပို့ပြီးတော့စင်ကြယ်သွားတဲ့သဘောပေါ့ဆရာနော
်မှန်ပါတယ်မှန်ပါ
ဟုတ်ကဲ့အဲ့တော့ဒီနေရာမှာဆရာခုနကပြောသလိုဒီစက္ကန့်20ဆေးတာအပြင်ဆရာရေစနစ်တကျဖြစ်အောင်လက်ဆေးနီးလေးရောဆရာနည်းနည်းလေးအသေးစိတ်အစင်စင်ရှင်းပြလို့ရမလား
ကလေးတွေကိုကဗျာလေးနဲ့တင်ထားတာရှိတယ်လက်ဖောကလက်ဖမိုးလက်မမကြမ်းနော်ပြီးတော့မှလက်ခဏာလက်ကြီးကြောင်တွေကိုလက်ချောင်းနဲ့ချစ်ပါအဲပြီးတော့မှလက်ကောက်ဝတ်အထိကိုဆွားရမယ်လက်ချောင်းကြားတွေလက်သေးကွန်ကြားတွေအကုန်လုံးကိုလက်ကိုပုတ်ရတာပေါ့နောက်ဘက်ပေါ်မှာတစ်ဖက်ကဖြန့်ထားမယ်တစ်ဖက်ကကုတ်ချစ်မယ်ရေနဲ့ဆက်ပြားနဲ့ပုတ်ထားတယ်ပြီးတော့လက်ချောင်းကြားတွေကိုနှစ်ဖက်ကိုမျှပြီးတော့လုပ်တယ်ပြီးတော့လက်ဖုံးဘူကနေလက်ဖုံးဘူထပ်တယ်နောက်တစ်ဖက်တစ်ဖက်ကိုထပ်တယ်အဲနောက်ကလက်ကိုလက်သီးစုပ်ကိုတတ်ပြီးတော့လုပ်တယ်လက်တစ်ချောင်းချင်းကိုလိမ်ပြီးတော့ပုတ်တယ်အဲ့လိုမျိုးကနေပြီးလက်ကောက်ဝတ်မှနောက်ဆုံးတတ်တယ်အဲ့တော့အဲ့လိုမျိုးဓာကျွန်တော်ကဆေးလိုက်မယ်ဆိုလို့ရှိရင်တစ်ဖက်ကရေရတန်းလန်းအောက်ကနေပုံမှန်နေကြနေမယ်တစ်ဖက်ကပုတ်နေတယ်စက္ကန့်20ပဲကြာတယ်ဒါလည်းအကုန်လုံးကနေရာအနှံ့မှာရှိသမျှပိုးမွားတယ်အကုန်လုံးတက်နေပြီးသားဖြစ်သွားမယ်ဘာကြောင့်ဟန်ဂျယ်သုံးနေရလဲဆိုတော့လမ်းသွားရင်းနဲ့ဆက်ပြားနဲ့ရေရလမ်းပေါ်မှာဆေးဝါမလွယ်ဘူးဘာစကားပေါ်မှာဆေးဝါမလွယ်ဘူးအဲ့တော့ဟန်ဂျယ်လေးကြီးစောင့်ထားတယ် 70% အယ်ကိုဟောတော့ဖြစ်ရမယ်80ရာခိုင်နှုန်းရှိရမယ်အဲ့ဒါညာကျွန်တော်ပုတ်လိုက်ရင်တော့အနည်းငယ်တော့တက်တာလို့ပြောတာခုနဆက်ပြားနဲ့ဆက်ဆေးတော့မစင်ဘူးပေါ့
ဟုတ်ကဲ့ဆရာကြီး ဆက်ပြန်နိုင်ရင်းနဲ့မရတဲ့အနေထားချက်မှသာဟန်ဂျယ်ကိုသုံးတင်တာပါဆရာနော
်မှန်ပါတယ်မှန်ပါတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီဆက်ပြန်နိုင်ရင်းနဲ့ဆေးပြီးတဲ့အခါမှာရောဒီဘုံပိုင်ကိုပိတ်တဲ့ခါကျလို့ရှိရင်လက်နဲ့ပဲပြန်ပိတ်ရလားဒါမှမဟုတ်တစ်ခုခံပြီးတော့ပိတ်ဖို့လိုလား
ကျွန်တော်တို့ဆရာဝန်တွေကတော့ရှင်းမဲ့ဘုံပိုင်ကိုကျွန်တော်တောင်ကျစ်နဲ့တန်းပိတ်တာပါဗျာအဲ့တခုကြောင့်လည်းလက်ကိုအခုဆိုရင်နိုင်ငံတကာမှာအစ်မင်းတော့လက်ကလေးခံလိုက်တာနဲ့ရေကြီးကျလာတယ်ပိတ်ရှာမလို့လက်ပြန်ရုပ်လိုက်လို့ရှိရင်ဒီကောင်ကတော့သူပြန်ပိတ်သွားတယ်ပေါ့နော်ဆင်ဆာတက်တာပေါ့တကယ်တမ်းတော့တောလက်ကျေးလူတွေနဲ့တယောက်ကရေဖလားနေလောင်းပေးလောင်းပေးတယောက်ကနေပုတ်နေဆိုအဲ့ဒါလည်းအဆင်ပြေတယ်သူဒီမို့သမင်းစပွဲကမှကျွန်တော်ဇလုံကြီးထားပြဇလုံနဲ့ကိုလက်စိန်ဆိုင်တယ်လက်စိန်ပြီးတော့ဆေးတယ်ဒါဆိုရင်တော့ကျွန်တော်ဆေးတာဘာမှမထူဘူးဒီထက်ကအရေးကြီးကွက်လက်ကိုပြန်ရောက်တာပဲ
ဟုတ်ကဲ့တ िश ူးဆက်ကူနဲ့ပိတ်ရောဆရာပုံမှန်ကောင်းအောင
်လေအဲ့ဒါလည်းဖြစ်ပါတယ်တ िश ူးဆက်ကူကိုလည်းကအသေးယူလိုက်ပိတ်ပိတ်ပြီးတော့မိုက်ကူနဲ့ကိုသေချာချပါဒီတ िश ူးဆက်ကူတွေမှာတ िश ူးဆက်ကူတွေကိုတယောက်ကနှက်လုတ်တယ်ဘေးချတယ်အဲအကုန်လုံးမတော့တယောက်ကလက်နဲ့ပွားပြန်ကင်တွေ့လို့ရှိရင်အဲ့ဘလူကိုကူပါပဲဒါမှမဟုတ်တ िश ူးဆက်ကူတွေသိမ့်မယ်ဆိုလက်အိမ်နဲ့ကျွန်တော်အလိုကမားတွေကအကုန်သိမ့်စီကြရတာပြီးတော့တခါတုတ်တာလက်တွေမှာစိုးနေတယ်စိုးနေတခါသုံးဆက်ကူတွေနဲ့နိုင်ငံတကာရဲ့ရေအိမ်သားတွေမှာဆိုလို့ရှိရင်ဆွဲဆီယူပြီးတော့အဲ့ဒါလွတ်ပြီးတော့ဘုံထဲကိုလွတ်ပြရတာလေအခုအဲ့လိုမဟုတ်ဘဲနဲ့ကျွန်တော်တို့ကတပက်ကလေးတစ်ခုကိုအဝမှာစီးပြီးလူတိုင်းကအဲ့ဒါတုတ်နေရင်တော့လေအဲ့ဒီတပက်ပေါ်မှာပိုးတွေကအမျိုးစုံရှိမယ်လက်ကတော့ဟိုဘက်ကဆေးလာတယ်ဒီတပက်ပေါ်မှာပိုးတွေများဒီတပက်တုတ်လိုက်တာနဲ့ကိုယ့်စီမှာပိုးတွေပြန်ပြီးတော့မရောက်လာတယ်ဒါကြောင့်ကျွန်တော်တို့လက်သုပ်ပေါ်ပါကိုမသုံးဘဲနဲ့တစ်ခါသုံးတ िश ူးဆက်ကူတော့အဲ့ဒါနဲ့6ဆွေအောင်တုပ်ပြီးတော့ဖုံးထဲကိုထိချာလွတ်ပြရမယ်။ဒီမို့ချင်းလေထဲမှာအချောက်ခံပေါ့
။ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကအခုနိုင်ငံတကာမှာပို့ပြီးတော့ကျင့်သုံးလာကြတာဒီ social distancing လို့ခေါ်တာပေါ့ဆရာနော်မြန်မာလိုတော့
ဟုတ်ပါလား
။ဒီလူမှုရေးကဆက်ဆံမှုတွေကိုနီးနီးကပ်ကပ်မလုပ်ပွဲနဲ့နည်းနည်းခက်ခွာခွာလေးလုပ်ကြဖို
့။ဟုတ်ပါလား
။အဲ့ဒါကအဓိကဘာကိုဆိုလိုတာလဲဆရာကြီ
း။တယောက်နဲ့တယောက်နာချီချောင်းဆုပ်လိုက်ရင်အချိန်ဟုန်နဲ့ထွက်လာတဲ့ဒီအငွေ့လေးတွေက droplet လို့ခေါ်တဲ့အမုံအမွှားလေးတွေက6ပေတွင်းရလူတွေကိုတမဟုတ်ချင်းကူးသွားနိုင်တယ်6ပေဆိုတာကနာချီရဲ့လူတွေအတွက်တာမန်အားဖြင့်ထိတွေ့ခိုင်းတွေ့တာတွေအတွက်ကိုရော3ပေစမှတ်ထားတာပေါ့လူလက်တကန်ဟိုဘက်ဒီဘက်လက်တကန်ကြားထဲမှာအဲ့လိုဆိုရှင်တော့နာချီချောင်းဆုပ်တာကိုလည်းအနှဲငယ်ခံခွာနေလို့လူရင်းထိတွေ့ပြီးတော့ခိုင်းလက်ချင်းထိတာလက်ကနေသွားထိတာမျိုးတွေတားဆီးပြီးသားဖြစ်တယ်အဲ့လိုမျိုးခြားတာချင်းကပဲအဝတ်စားမှာပဲဖြစ်ဖြစ်လက်မှာပဲဖြစ်ဖြစ်ကတ်တူနေတာနောက်တစ်ခုကိုကူးနိုင်ရေလဲသွားတာပေါ့ဒါကြောင့်ကျွန်တော်ကလူတအုပ်နဲ့တူထိတွေ့မှုနည်းအောင်လူစုလူဝေးတွေမှာဆိုရင်တော့တော်တော်တော်ကန့်နေကြပြီအဲ့ဒီနေရာနေပဲလူတွေအများကြီးကူတာအခုပလီမာဝက်ပြုံနေတဲ့လူတွေကနေပြီးတော့လူတွေအများကြီးကူသွားပြီးပြီသူကရုပ်ရှင်ရုံတွေကနေအကုန်လုံးကူတာ
ဟုတ်ကဲ့ဆရာနောက်လက်ဆွဲနှုတ်ဆက်တာ
လူတယောက်ကိုလက်ဆွဲနှုတ်ဆက်ပြီးဆိုရင်ကိုယ့်လက်မှာရှိတဲ့လူနောက်တစ်ယောက်ကိုပေးလိုက်တာနောက်တစ်ယောက်ကဟာလည်းကိုယ့်စီကိုယူလာလိုက်တာဒါကြောင့်ကျွန်တော်လက်ဆွဲနှုတ်ဆက်တာတွေတော့ဒီချိန်မှာတော့ရပ်ဆိုင်ထားရမယ
်ဟုတ်ကဲ့ဆရာတစ်ခါလေးကြရင်လည်းဒီလက်ကင်ဖုန်းလေးတွေကိုတွဲပြီးတော့ပေါ့နော်တရားကြတွဲပြီးတော့ဒီမှာကြည့်လိုက်ပေါ့ပို့လိုက်ကြ
ဘယ်လို့တင်တော်မလဲဘာလို့ဆိုသူကင်ထားတဲ့မော်တော်ကားတော်ပဲဖြစ်ဖြစ်တ िश ူးပေပါပဲဖြစ်ဖြစ်ပတ်စံပဲဖြစ်ဖြစ်အခုကပတ်စံနေမှာဒါမှသူပေါင်းဆိုတဲ့နေရာကိုလှည့်ပတ်ပြီးပိုးမွှားတွေကအကုန်လုံးပြန့်နေတာညတော့ပတ်စံနေကျွန်တော်ကူးလာတယ်အများကြီးတွေ့လာခဲ့ရပြီအခုနိုင်ငံတကာကဝင်လာတဲ့ဒေါ်လာတွေကိုအမေရိကန်ပိုးသက်ပြီးတော့မှသုံးမယ်ဆိုတာမျိုးတွေတော့မှလုပ်လာပြီအဲ့တော့ကိုယ့်နိုင်ငံမှာလည်းဒီတယ်လီဖုန်းတွေမကဘူးပတ်စံတွေရောအဲ့တော့တော်တော်များများအခုကဒီလက်လက်ထဲမှာတယ်လီဖုန်းတွေတယ်လီဖုန်းတွေထားကြတယ်လီဖုန်းတွေကိုပုတ်ကြတယ်ဒီတယ်လီဖုန်းတွေနောက်တစ်ခုကလည်းအနားမှာလာပြီးကတ်တယ်ဆိုရင်လူကကတ်သွားရုံကမကဘူးသူ့လက်ကပုတ်ပြီးသားနေရာပေါ်မှာသွားထောက်တာမျိုးတွေရှိနိုင်တယ်ညပြီးတော့ကြည်ရာရရှိနိုင်တယ်ဒီဟာတွေအကုန်လုံးကလက်ပေါ်မှာရှိတဲ့ပိုးမွှားတွေပစ္စည်းပေါ်မှာရှိတဲ့ပိုးမွှားတွေကိုယ့်လက်ကိုရောက်သွားမယ်ကိုယ့်လက်ကတော့နှာခေါင်းမပုတ်မချင်တော့ကိုယ့်စီကုစရာအကြောင်းမရှိဘူး
ဟုတ်ကဲ့ဆရာဒီလက်ကဖုန်းတွေရောဒီဆန်နီတိုက်ဇာပေါ့နော်ပိုးသန့်စင်အောင်လုပ်တဲ့အပိုင်းနဲ့ပတ်သက်လို့ရော
ဟုတ်ကဲ့တော့ဒါအရက်ပြန်ဆိုတော့ဗိတ်ပြဿနာမရှိဘူးလေပစ္စည်းပစ္စည်းကကြီးအောင်ချုပ်လို့ရသေးတာပဲဒီခဏလေးကြားလိုက်ပြီးပြန်ပြီးတော့နည်းသူ့ရဲ့အထက်ကအီလက်ထရောနစ်ပစ္စည်းတွေမပြည့်စုံအောင်ပေါ့နော်ရေမဝင်အောင်လုပ်ရင်လက်ကဖြန့်လို့ရတဲ့သဘောရှိတယ်ဒါကဖြန့်နေပါတဲ့ဆိုင်ရင်ကင်တွယ်နဲ့လက်ကအဓိကပဲအဲ့တော့ဘူးသက်တာကိုသိပြီးတော့မစင်းစားတော့ဘဲနဲ့ကိုကင်တွေ့လိုက်တဲ့မော်တော်ကားလက်ကင်ဘူးဟိုမော်တော်ကားလက်ကင်တန်းလူတွေသွားတာလေလှေကားတက်ကလျှံတန်းကြီးတွေအဲ့လျှံတန်းပေါ်မှာလူတကာကင်တွေ့သွားတဲ့ခါကျကိုလက်ပေါ်မှာပုံမှားရှိနေတယ်ကိုလက်ကပဲအဓိကပဲဟိုလျှံတန်းတွေကိုလိုက်ပြီးဘူးသက်စီဖြန့်ရမယ်လားဆိုတော့အဲ့လိုလုပ်ရင်လည်းရတယ်ဒါပေမဲ့ပို့ပြီးတည်ကြတာကိုရဲ့မိမိရဲ့လက်မိမိရဲ့လက်ကိုမိမိနှာခေါင်းနဲ့ပါးစပ်ကိုမကင်တွေ့ဘူးပြီးတော့လက်စီးပြီးတော့မှတန့်စင်ပြီးတော့မှကင်တွေ့ဖို့ပေါ့အဲ့ဒါတော့အရေးကြီးဆုံးပါပဲလောင်းအိမ်မှာနေကြပါအပြင်မထွက်ပါနဲ့လို့ကိုမိသားစု9ယောက်ရှိရ9ယောက်အတူတူနေလို့ပြဿနာမရှိဘူးဒါပေမဲ့အဲ့9ယောက်ထဲကတယောက်ကအပြင်ထွက်သွားမယ်ပြန်လာမယ်သူစီကဘိုးပါလာမယ်9ယောက်ဆုံးတကြိမ်နဲ့ရောဂါကူးသွားနိုင်တာပေါ့
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်ပေးတဲ့ကျမရေးကဏ္ဍအစီအစဉ်ဖြစ်ပါတယ်အခုတော့တိုင်းရင်းသတင်းလွှာကိုထုတ်လွှင့်မှာဖြစ်ပါတယ်ထိုင်းခြေဆိုင် BNI 1တို့သားတွေစူးစီးတင်ဆက်ပေးထားပါတယ်
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့ တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ပလောဝမြို့နယ်မှာမြန်မာစစ်တပ်ရဲ့လေကြောင်းစစ်စင်ရေးကြောင့်အရက်သား22ဦးသေဆုံးပြီး28ဦးဒဏ်ရာရရှိခဲ့ပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာစစ်ဘေးရှောင်ဒုက္ခသည်တွေတိုးလာနေတယ်ဆိုတာနဲ့ရခိုင်ပြည်နယ်စစ်ရေးတင်းမာမှုအတွင်းအရက်သားတွေသေဆုံးထိခိုက်ဒဏ်ရာရရှိမှုများပြားလာနေတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟွန်ပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်တောင်ပိုင်းပလဝမြို့နယ်အတွင်းမြမတ်မတော်ရဲ့လေကြောင်းစစ်စင်ရေးကြောင်းနှစ်ရက်အတွင်းအရက်သား22ဦးတည်ဆုံးပြီး28ဦးဒဏ်ရာရရှိခဲ့ပါတယ်။ပလဝမြို့နယ်စမီးမြို့အကြားမှာရှိတဲ့မိတ်စာဝါနှစ်နဲ့3ကျေးရွာမှာမတ်လ14ရက်နေ့ကမြမတ်မတော်ကလေကြောင်းနဲ့ဘုံကျဲတိုက်ခိုက်မှုကြောင်းရွာသား12ဦးတည်ဆုံးပြီး15ဦးဒဏ်ရာရရှိခဲ့ကြတာဖြစ်ပါတယ်။မတ်လ15ရက်နေ့မှာလည်းမြမတ်မတော်ကလေကြောင်းစစ်စင်မှုများဆက်လက်ပြုလုပ်မှုကြောင်းဝက်မကျေးရွာကရွာသား10ဦးသေးဆုံး12ဦးဒဏ်ရာရရှိပြီးပြိုင်တိန်ကျေးရွာကလည်းရွာသား2ဦးသေဆုံးပြီး2ဦးဒဏ်ရာရရှိခဲ့တယ်လို့ပလဝမြို့နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်စလိုင်းမျိုးထိုက်ကပြောပါတယ်ဒဏ်ရာရရှိသူတွေကိုမတူပီနဲ့မင်းတပ်မျိုးပြည်သူစေယုံမှပို့ဆောင်ထားကြပြီးဒဏ်ရာပုံမှုပြင်းထန်တဲ့သူကိုတော့မန္တလေးမြို့ကိုပို့ဆောင်ထားပါတယ်တပ်မတော်ကနေဘုံကျဲတိုက်ခိုက်တဲ့ကျေးရွာ9ရွာအပြင်ငမင်းတောင်စားဝနဲ့ကူဝရွာတို့ကအင်ချေ305အိမ်လူရေ1500ကျော်ဟာစမီးမျိုးကိုရွာလုံးကျွတ်ထွက်ပြေးတင်းရှောင်နေကြရပါတယ်။တပ်မတော်ကလေကြောင်းတိုက်ခိုက်မှုပြုလုပ်တဲ့ကျေးရွာတွေဟာချင်းလူမျိုးတွေကနေထိုင်ကြပြီးအခုလိုမစင်မချင်းတိုက်ခိုက်မှုအပေါ်အပြင်းထန်ရှုံချကန့်ကွက်တယ်လို့ချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ကမတ်လ15ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်
။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာတပတ်တွင်းစစ်ဘေးဒုက္ခသည်400ကျော်တိုးလာတဲ့အတွက်စောင့်ဝနေရေးပါဝင်တောက်ရည်သက်ပါအခက်ကြုံနေရပါတယ်။အဲ့ဒီဒုက္ခသည်တွေဟာမုတ်တန်းပြင်မိဝလောင်းရီစတဲ့ကျေးရွာပေါင်း30ကျော်ကကျေးရွာသားတွေဖြစ်ပြီးမလ17ရက်နေ့ကကြောက်တော်မြို့ကိုရောက်ရှိလာကြတာဖြစ်ပြီးဖုံးတော်ကြီးကျောင်းတွင်နဲ့ခရိယံကျောင်းတွင်မှခိုလုံနေကြရတာပါသူတို့ကိုကြောက်တော်မြို့ရေးပေါ်ထောက်ပံ့ရေးတင်းကစာနဲ့တခြားရိခါတွေယာယီကူညီထားပေမဲ့နောက်ထပ်ဒုက္ခသည်တွေတိုးလာမှနဲ့ရေရှည်ကူညီဖို့အတွက်အခက်အခဲရှိတယ်လို့ကြောက်တော်မြို့ခံတွေကပြောပါတယ်တနည်းကျော်ကြာလာပြီးဖြစ်တဲ့မြန်မာဆိုးရတတ်တဲ့အေအေဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်မှာနေရစွန့်ခွာသူ33,000ကျော်ရှိနေပြီဖြစ်တယ်လို့ရခိုင်အရပ်ဖက်ဖွဲ့စည်းတွေကနေသတင်းထုတ်ပြန်ထားပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့နယ်အတွင်းကဘိန်းခင်းတွေကိုဝင်ရောက်ဖျက်ဆီးရာဒေသအတွင်းကပြည်သူစစ်တပ်ဖွဲ့တပ်မတော်နဲ့တအန်းပလောင်တပ်ဖွဲ့ TNLA တို့အကြားတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ပြီးမွေးရဆေးဝါးတွေနဲ့လက်နက်တွေကိုပါဖမ်းဆီးရမိခဲ့တယ်လို့ PSLF TNLA ကပြောပါတယ်။မတ်လ15ရက်နေ့ကဖမ်းဆီးပြည်သူစစ်နယ်မြေအတွင်းက PSLF TNLA တပ်ဖွဲ့တွေကဘိန်းခင်းဆက်ဧကခန့်ကိုဖျက်ဆီးနိုင်ခဲ့ပြီးဘိန်းမဲပိတ်တာ200ကျော်၊ရမဆေးပြား4000ခန့်နဲ့အတူလက်နက်မျိုးစုံ၊စစ်ဝတ်တစားပစ္စည်းတွေအပါအဝင်ပြည်သူစစ်တပ်ဖွဲ့ဝင်10ဦးကိုလည်းအရှင်ဖမ်းဆီးရမိပြီး TNLA ဘက်ကလည်း3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ TNLA ပြောခွင့်ရဘုံမူမိုင်းအကျော်ကပြောပါတယ်။တပ်မတော်အနေနဲ့လည်းပြည်သူစစ်တပ်ဖွဲ့ဘက်ကနေဝင်ရောက်ကူပစ်ခဲ့တယ်လို့သိရပါတယ်။
တနင်္လာရီတိုင်းဒေသကြီးရေပြည်မြို့နယ်မြောက်ချောရွာနယ်နိုင်ပံကမိမိခြံဝင်ဘွားမှာမြေမြုပ်မိုင်းနေမီပေါက်ကွဲခဲ့ပြီးလမ်းဝင်းလိုက်စုသူကလည်းအိုင်ရှီရွာနီးလမ်းမပေါ်မှာနောက်ထပ်မြေမြုပ်မိုင်းတစ်လုံးနေမီခဲ့ပါတယ်။ပြီးခဲ့တဲ့မလ17ရက်နေ့နနက်ပိုင်းမှာမိုင်းနေမီခဲ့တာပါ။မြေမြုပ်မိုင်းနေမီသူနောက်ပိုင်းကဘယ်ဘက်ခြေထောက်တစ်ဖက်နိုင်ဝင်းလိုက်ကဘယ်ဘက်ခြေထောက်တစ်ဖက်နှူးစလုံးမှာဒူကောင်အောင်ခြေထောက်ဖြတ်တော့ရပြီးရေမြုပ်ပြည်သူစေယုံမှာစေကူတတ်မှုခံယူနေရဆဲဖြစ်ပါတယ်။ဘယ်ဘက်ကမိုင်းထောင်ထားတာမသိရပါပေမဲ့ဒီလိုရကိုပြင်းထန်စွာရှုတ်ချကြောင်းမုံပြင်းနယ်လွှတ်တော်ဒုတိယဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကပြောပါတယ်။ NCA လက်မှတ်ရေးသူသားတဲ့မုံပြင်းနယ်ပါတီ NNSP နဲ့ကရင်မျိုးရာစီယုံ KNU လှုပ်ရှားသေးတာဖြစ်တဲ့ရေပြည်မြို့နယ်မှာလက်သက်မပေါ်မြေမြုပ်မိုင်းပွားကွဲမှု၁၀ရင်ထက်မနည်းဖြစ်ပွားခဲ့ပါတယ်။
ရှမ်းပြည်နယ်တောင်ပိုင်းမိုင်းကန်မြို့နယ်ထဲမှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့အစိုးရတပ်မတော်တို့အကြားဖြစ်ပွားတဲ့တိုက်ပွဲကြောင့် RCSS ဆုတ်ခွာပေးလိုက်ရတဲ့လွိုက်တွန်တပ်စခန်းမှမြန်မာစစ်တပ်ဖက်ကအထိုင်ချတပ်စခန်းအစ်စ်ပြန်ဆောက်ဖို့အနီးနားကဒေသခံရွာသားတွေကိုဝါရီတစ်တွေတဲပေးဖို့အစိုးရတပ်ကစစ်ဆေးခဲ့ပါတယ်။မတ်လ19ရက်နေ့က
တဝါအလုံးကြီးတထောင်ဆင့်ဆိုခံရတဲ့ဟိုခိုင်းကျေးရွာသားတွေကနေဝလုံးကြီး600ကိုပို့ဆောင်ခဲ့ပြီးဖြစ်ကြောင်းရွာသားတွေကပြောပါတယ်လက်ရှိမှာရွာသားတွေကိုလှုပ်အားပေးခေါ်တဲ့အပြင်ကျေးရွာကထော်လကြီးဆက်တွေကားတွေကိုပါတရက်ခုနှစ်စီးတက်ကချောဆွဲနေတယ်လို့ဟိုခိုင်းရွာသားတွေကပြောပါတယ်ဖေဖော်ဝါရီလ29ရက်နေ့ကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပြီးလွယ်တွန်းတပ်စခန်းကိုမတ်လ10ရက်နေ့က RCSS ကနေဆုတ်ခွာပေးရတာဖြစ်ပါတယ်
တဘာဝပတ်ဝန်းကျင်ရေလှုပ်ဆောင်နေတဲ့စောရာဘိုးကိုနိုင်ငံတော်အကြီးညိုပြည့်စုံမှုပုံမှန်905ခခွေးနဲ့ကရင်ပြည်နယ်ဆိုရကတရားစွဲဆိုတာဟာကရင်ပြည်နယ်ဆိုရရဲ့ပုံရိပ်တင်မကပဲအာဏာရပါတီရဲ့ပုံရိပ်ကိုပါထိခိုက်စေတယ်လို့ကရင်ပြည်နယ်အရပ်ဘွဲ့ဖွဲ့စည်းတွေကဆိုပါတယ်ဒီအကြောင်းသတင်းလွှတ်မှာနားဆင်ကြရမှာပါ
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာမြမတက်မတော်နဲ့ရခိုင်တက်တော် AA တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ချင်းပြည်နယ်ပလဝါမြို့နယ်အပါအဝင်ရခိုင်ပြည်နယ်ကမြို့နယ်တချို့မှာအရက်သားထိခိုက်ဒေဆုံးမှုတွေမြင့်တက်နေပြီးကျေးရွာတချို့လည်းမိရှုခံရတာတွေရှိနေတဲ့အတွက်နေရက်စွန့်ခွာပြီးတော့ဒုက္ခသည်စခန်းတွေနဲ့နှိစက်ရာဆွေမျိုးတွေစီမှာခိုးလုံနေကြရပါတယ်မောင် A ကနေစူးစီးတင်ဆက်ထားပါတယ်
ရခိုင်ပြည်နယ်ကစိုက်ရိတ်တောင်းမှမှုတွေအတွက်မှာအရဲသားတွေဆိုးဆိုးရွားရွားတေဆုံထိခိုက်ဒဏ်ရာရနေတာနဲ့ပတ်သက်လို့စိုက်ပိဒုက္ခသည်တွေကိုကူညီပေးနေတဲ့ကိုအန်းသားကြီးကအခုလိုပြောပါတယ်
။ရခိုင်ပြည်နယ်ထဲမှာဒီ2019ရဲ့2020ဒီကြားထဲမှာအရဲသားတွေဆုံးသွားတာကဒီဆွေးဆောင်တွေဆုံးသွားတာဆိုပြီးလေ188လောက်ရှိတယ်။သုံးပါးဝင်ဆွေးမှာတော့မှဒီ100လောက်ရှိတယ်။ဒီကျွန်တော်တို့မြောက်ဦးမြင့်နယ်မင်းကြီးမြို့နယ်အဲ့ဒီဘက်ကမှဘယ်လိုဆိုးဆိုးရွားလေးဆိုကြည့်ကျွန်တော်ပြည်သူတွေကိုလုံးဝကြည့်မဆိုင်တဲ့အခါကျတော့လေကျွန်တော်မရေချတဲ့လိုပဲလို့ပြောတော့တိုက်ပွဲကြီးတော့တိုက်ပွဲကြီးဖြစ်တဲ့နေရာမှာတိုက်ပွဲကြီးတာမဟုတ်ဘူးတိုက်ပွဲကြီးကြီးရဲ့အခါလဲရွာတွေကိုသွားပြီးတော့ဒုက္ခပြလိုက်တယ်ကျွန်တော်မင်းသားမင်းသမီးကဖားပြရွာထဲမှာလူနေတာတွေရှိတယ်လူတွေတက်ပြခဲ့တာတွေရှိတယ်ဆိုးဆိုးရွားဆိုတဲ့စကားလုံးကိုကျွန်တော်ဘယ်လိုသုံးမှန်း
မဲလာ13ရာနှစ်ကရန်ကုန်စိုက်တွေကားလမ်းမှာရှိတဲ့ကြောက်တော်နဲ့မြောက်ဦးမြို့နယ်ကကြေးရွာတွေအပါဝင်တင်ညိုစစ်ရုံနဲ့ဒုက္ခသည်စခန်းတွေပိုက်ခတ်ခံရတဲ့အတွက်6ဦးသေဆုံးပြီးလူပေါင်း30ကျော်ဒဏ်ရာရရှိခဲ့သလိုကလဒန်မြိုက်တစ်လျှောက်ကရွာတွေကိုလည်းစိုက်ရီရိုက်တွေကပိုက်ခတ်ခဲ့တဲ့အတွက်အရဲသားထိခိုက်သေးဆုံးမှုတွေရှိနေပါတယ်ဒုက္ခသည်စခန်းမှာခိုးလုံနေရတဲ့ကြောက်တော်မြို့နယ်မုံဆန်းပြောင်ကြေးရွာသားကိုမအောင်ကသူတို့ရွာမိလောက်သွားရတဲ့အကြောင်းကိုအခုလိုပြောပါတယ
်ကျွန်တော်ရဲ့လူတွေနဲ့လာနာကြီးလာနာငယ်နဲ့ဗတ်ပြီးနေမုံလပါတယ်ကြီးသိခီခောက်စမဲတုံဆောင်ရှိပါရဲ့မိလောက်ကြတာတောင်းလေးလို့ရှိလိုက်ပါကြအားလုံးလောက်ပါကြဗျာ
အလာဒူမဲလာ14ရာနဲ့15ရာနှစ်တွေမှာလေပလဝမြို့နေမိန့်ဇာဝဝေါ်မာနန်ပရိုက်တန်ကြေးရွာတွေကိုလေရိုက်တွေနဲ့တိုက်ခိုက်ခဲ့တဲ့အတွက်အရဲသား20ကျော်သေဆုံးခဲ့ရပြီး30နိမ့်ပါလေထိခိုက်ဒဏ်ရာရရှိခဲ့သလိုနေအိမ်တချို့လည်းမိလောက်ခဲ့ရပါတယ်ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးအေအဖွဲ့တွေကရွာထဲကပိုက်ခတ်တဲ့အတွက်ပြန်လည်ပိုက်ခတ်ရတာဖြစ်တယ်လို့မြန်မာတပ်မတော်ဘက်ကပြောပါတယ်ရခိုင်ပြည်ထဲမှာတနိုင်ကျော်ကြာလာပြီးဖြစ်တဲ့တိုက်ပွဲတွေကြောင့်အရဲသား200နိမ့်ပါသေဆုံးခဲ့ရပြီးလူပေါင်း300နိမ့်ပါထိခိုက်ဒဏ်ရာရရှိခဲ့သလိုနေရဲစန့်ခွာသူတသိန်းခွဲနိမ့်ပါနဲ့ဖမ်းဆီးနှိပ်စက်ခံရပြီးတရားရန်ဆိုင်နေရသူတွေလည်းအများပြားရှိတယ်လို့အရေဖအဖွဲ့စည်းတွေထုတ်ပြန်ချက်အရသိရပါတယ်
ဆက်ပြီးတော့တဘာဝပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားသူတွေကိုကရင်ပြည်နယ်အစိုးရအဖွဲ့ကနေပုံမှန်905ခခွေနိုင်ငံတော်အကြီးညိုပြည့်စုံမှုနဲ့ဖမ်းဝရမ်းထုတ်ပြီးတော့ဖမ်းဆီးလုဆောင်ချက်ကိုအရက်ဘတ်လူမှုအဖွဲ့စည်းတွေကနေကန့်ကွက်ခဲ့ကြပါတယ်။ဒီအကြောင်းကိုတော့မိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတယ်
။တဘာဝပတ်ဝန်းကျင်တက်ကြွလှုပ်ရှားသူစောတာဘူးကိုနိုင်ငံတော်ကြီးညိုပြည့်စုံမှုနဲ့ဖမ်းဝရမ်းထုတ်ပြီးကရင်ပြည်နယ်အစိုးရဖမ်းဆီးဖို့ကြိုးစားတာကိုရပ်ဘက်လူမှုကွန်ရက်ဖွဲ့စည်းတွေကန့်ကွက်ကြောင်းမြန်မာနိုင်ငံမြစ်ချောင်းမြားကွန်ရက် BRN နဲ့တောင်လွေမြစ်ထိန်းသိမ်းရေးကွန်ရက်ပြောခွင့်ရစွန်လင်းစိန်ကအခုလိုပဲပြောပါတယ်
။မတရားတဲ့ဥပဒေ905ခကွေနဲ့တရားစွဲဆိုထားတဲ့အစောတပုံကိုကရင်ပြည်နယ်အစိုးရအနေနဲ့ဒီအမှုအပေါ်မှာကြိုးပင်းပြီးတမောတောင်းဝန်ကြီးဖြည့်ရှင်းပေးဖို့ပေါ့နော်။နောက်တစ်ချက်ကတော့ကရင်ပြည်နယ်အစိုးရအနေနဲ့ဒါကြောင့်လှုပ်ရှားသူတွေဒေတာခံတွေကိုဥပဒေပုံမှန်အမျိုးမျိုးနဲ့တရားစွဲဆိုနေကြီးဟာဒီအစိုးရအနေနဲ့ရှေ့ဆက်သွားမဲ့ဒီငင်းငင်းကြီးဖြစ်စဉ်တွေဒီအပေါ်မှာအနောက်ရှက်ဖြစ်နိုင်တဲ့အတွက်ကြောင့်မလို့ကျွန်တော်ဒီထုတ်ပြန်ရည်ဖြစ်တယ်ပေါ့
တဘာဝပတ်ဝန်းကျင်ရေးကာကွယ်ထိန်းသိမ်းရေးလှုပ်ရှားနေတဲ့စောတာဘူးအပေါ်တရားစွဲဆိုထားတဲ့အမှုကိုချက်ချင်းပြန်လည်ရုပ်သိမ်းပေးဖို့ကိုမလ၈ရက်နေ့နေ့စွဲနဲ့ကြီးညာချက်ထုတ်ပြန်ခဲ့တယ်လို့လည်းမြမတတ်တုမိုင်းစောက်ကြည့်ရေးကွန်ရက် MNWN စီမံခခွဲရေးအဖွဲ့ဝင်ကိုထွန်းအိုင်းကခုလိုပဲပြောပါတယ်
ကျွန်တော်တို့အလက်ရှိငင်းချမ်းရေးနဲ့ဒီမိုကရေစီစနစ်ပေါ်ဆောင်နေတဲ့နေရာမှာပေါ့နော်ခုရဲ့ကိုပိုင်ထုတ်ပေါ်ပြောဆိုခွင့်ဒီခွင့်ရေးတွေကျွန်တော်တို့တိုင်းဒေသတွေမှာပျောက်ဆုံးနေတယ်လို့ကျွန်တော်တွေ့ရတာပေါ့နော်
ဒီတလေးထုံးတန်းရရပါတော့ရေတောက်တော့လို့မရလို့တက်ဆိုင်ရဒီမှာထုံးစံတိုင်းပေါ်တော့ပြောခဲ့တယ်လေမရခဲ့တဲ့ကြောင့်လို့တလေးထုံးတန်းနေအရနဲ့စတောက်ခဲ့တော့ထမ်းမလန်းထုတ်ရစူတာဒါမလုတ်တဲ့နေအရပါတော့ကြောင့်မီတွေအသုံးပြနေတယ်တနေ့တန်၄တောင်ကြမြန်ကလေးပြီးလက်မြေစက်ရုံကြောင့်ပေါဝန်ကျင်ဤတဝကြေးရွာ30လောက်မှာ ရေးရေးမြတ်တွင်ညဉ့်ညံစေခဲ့ပြီးအသုံးပြုလို့မရတဲ့အနေထားမှာတပ်ဆိုင်ရာအာဏာပိုင်တွေကလည်းတာဝန်ယူဆောင်ရွက်ပေးတာမရှိတဲ့အတွက်ပြီးခဲ့တဲ့ဇန်နဝါရီလအတွင်းကကရင်ရိုးရာဒလေထုံးတန်းရအာနေကင်းမေတ္တာပို့ဆုတောင်းဝဲကျင်းပခဲ့တာကိုနိုင်ငံတော်အကြီးညိုဖြစ်စေတဲ့ပုံမှန်နဲ့စောတာဘူးအပေါ်တရားစွဲဆိုခဲ့တာကိုချက်ချင်းပြန်လည်ရုပ်သိမ်းပေးဖို့ကိုမလကိုရက်နေ့မှာကြေညာချက်ထု ီမလ6ရက်နေ့ညနေပိုင်းမှာတော့ရဲတပ်ဖွဲ့ကဖောင်ဝန်းန်းနဲ့စောတာဘူးနဲ့အိမ်ကိုရှောင်းတခင်ဝင်ရောက်ဖမ်းဆီးခဲ့ပေမဲ့ခရီးလွန်နေတဲ့အတွက်လက်ရဖမ်းဆီးမိခြင်းမရှိသေးပါဘူးရှင
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ချင်းပြည်နယ်တောင်ပိုင်းပလဝမြို့နယ်မှာမြမတပ်မတော်ရဲ့လေကြောင်းစစ်ဆင်ရေးကြောင့်နှစ်ရက်အတွင်းအရတား22ဦးသေဆုံးပြီး28ဦးဒဏ်ရာရရှိခဲ့ပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာတပတ်အတွင်းစစ်ဘေးဒုက္ခသည်400ကျော်တိုးလာတဲ့အတွက်စားဝတ်နေရင်အခက်ကြုံနေရပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကလည်းအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
diet drill law ဖြစ်ပါတယ်အခုတော့စနေနေ့ diet လေလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာတွေကိုပြောပြချင်ပါတယ်ခင်ဗျာ
တော်ရရှင်များရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ကမ္ဘာတဝန်းငွေကြေးစည်းကွက်ဖိဖိတာတာကျဆင်းပြီးစီးပွားရေးအပေါ်ရိုက်ခတ်မှုတွေကြိုးလာနေပါတယ်ဒါကြောင့်စီးပွားရေးကိုကြားခံပေးနိုင်မယ့်အရေးပေါ်အစီအစဉ်တွေကိုကမ္ဘာနိုင်ငံအတော်များများမှချမှတ်လှုပ်ဆောင်လာနေကြပါတယ်ဒီဗိုင်းရပ်စ်ပိုးကူးစက်မှုမရှိသေးဘူးလို့ထုတ်ပြန်ထားတဲ့မြန်မာနိုင်ငံမှာရောကိုရိုနာကရက်ကြောင့်စီးပွားရေးရိုက်ခတ်မှုဘာတွေရှိနေပါလဲရိုက်ခတ်မှုကဘယ်လောက်ထိဆိုးလာနိုင်ပွဲရှိပါလဲရိုက်ခတ်မှုတွေနေအောင်ဘာတွေတုံ့ပြန်ကင်တွယ်သင့်တယ်လဲစူရာတွေကိုစနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ VOA American တိုင်းရဲ့မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။ကတော့တောက်ကြံနေမနဲ့ခဲတဲ့ရင်ချင်းချက်ကိုကြီးညာပေးပါမယ်နိုင်ငံရေးအကြားညှိနှိုင်းဆောင်ရွက်မှုတွေမရှိဘူးဆိုရင်ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာသူကမ္ဘာသားတွေတန်းနဲ့ချီအသက်ဆုံးရှုံးရနိုင်တယ်လို့ကုလသမဂ္ဂအတွေ့အကြုံချုပ်အန်တိုနီယိုဂူတာရက်စ်ကကြေညာပရင်းနေကသတိပေးလိုက်ပါတယ်အခုအချိန်ဟာကမ္ဘာလူသားတွေအကြက်တဲကြောက်နေခြင်းဖြစ်ပြီးစီစီလုံးလုံးရှိကြဖို့လိုအပ်နေတယ်လို့လည်းဆိုပါတယ်ကမ္ဘာတဝန်းကူးစက်ပြန့်နေတဲ့ COVID-19 ကမ္ဘာကယောဂကြီးကြောင့်သေဆုံးသူတွေနဲ့ယောဂပိုးကူးစက်သူအရေအတွက်တွေနိုင်နေမြတ်တိုးတက်လာတာမှာကမ္ဘာလုံးတိုက်နာနဲ့သေဆုံးသူအရေအတွက်ကျတာပရင်းနေတီ900ကျော်ရှိသွားပြီဖြစ်ပါတယ်။ယောဂကူးစက်နေသူအရေအတွက်ကတော့အခုချိန်ထိ3,400ကျော်သွားပါပြီ။ကိုရိုနာဗိုင်းရပ်စ်ကယောဂပေးကြီးကြောင့်စီးပွားရေးလုပ်ငန်းတွေအထိလာတာနဲ့အမျှအမေရိကန်နိုင်ငံအတွင်းပြီးခဲ့တဲ့အပတ်တွင်အလုပ်လက်မဲ့ခံစား권တောင်းခံသူဦးရေတဟုန်တိုးမြင့်တက်သွားခဲ့ပါတယ်။ပြီးခဲ့တဲ့အပတ်မတိုင်ခင်တစ်ပတ်ကအလုပ်လက်မဲ့ခံစား권လျှောက်ထားသူ9,800ကနေအခုက28,100တိရှိလာခဲ့တယ်လို့အမေရိကန်အလုပ်သမားဝန်ကြီးဌာနကကြေညာပရင်းနေ့ကပြောပါတယ်။ဗာဂျီးနီးယားပြည်နယ်မှာအလုပ်လက်မဲ့ခံစား권လျှောက်ထားသူအစ33ဆမြင့်သွားခဲ့တယ်လို့ပင်ဆယ်ဗေးနီးယားပြည်နယ်နဲ့ကိုလိုရာဒိုပြည်နယ်တွေမှာအစ20အထိမြင့်တက်သွားခဲ့ပါတယ်ခင်ဗျာ။ကိုရီးယားနိုင်ငံရဲ့တောင်ကိုရီးယားနိုင်ငံရဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်တားဆီးရေးလုပ်ငန်းတွေမှာအသုံးပြုဖို့ဆေးရုံသုံးဝတ်စုံ8,000ကိုမြန်မာနိုင်ငံကနေသယ်ဆောင်ခဲ့ပြီးတဲ့နောက်မှာတောင်ကိုရီးယားစစ်ထောက်ပို့လျင်နှစ်စီးဆိုးမျိုးကိုပြန်လည်ရောက်ရှိလာခဲ့တယ်လို့ဂျွန်ဟပ်သတင်းဌာနကပြောပါရတယ်။တောင်ကိုရီးယားကာကွယ်ဝန်ကြီးဌာနရဲ့အဆိုအရဝတ်စုံတွေကိုဆေးရုံသုံးထုတ်လုပ်တဲ့ကုမ္ပဏီတစ်ခုဖြစ်တဲ့ကိုရီးယားဆွေးကွာတွေကိုရီးယားဆွေးရောက်ကဝယ်ခဲ့တာဖြစ်ပြီးကိုရီးယားနိုင်ငံကိုရိုနာဗိုင်းရပ်စ်စစ်ဆေးရေးနေရာတွေမှာအသုံးပြုမယ်လို့ဆိုပါရခင်ဗျာ။ဒီကနေ့မနက်ထိတ်တန့်ရောက်တဲ့ရင်ချင်းကြော့ကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့ တောက်ကြနေမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရေမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်အစီအစဉ်မှုကကျွန်တော်ရဲမင်းထွန်းပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များတဲ့တကွမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.